Welcome to the Voice of America in Burmese.
Mingla nan na khin ma to ta sin a long shwin lan chat mi ya ba sa khmyar UAE American tan Myanmar bai si sin ga ni 2019 khu ni me la 15 ye tin lan ni me ne phe si sin ni ko ma ne 6 na yi ya ni 9 na yi thi American pi taw su myo lo Washington DC ga ni dai yai thauk lwin pe ni ba bi line no meter 3246 ro ga ni phan yu na sin nai ya da lo Facebook a thong pyu tu ni ne le VOA ye Facebook sa myan na bo ga ni chain ne de bie ni na sin nai ya ba de khmyar ကျွန်တော်စမိုးပြီပါခင်ဗျာဒီမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားကဒုံးကျည်ဆန်းသက်တဲ့ကိစ္စအတွက်လူငယ်ရေးကောင်စီစည်းဝေးပွဲအင်္ဂါနေ့မှာကျင်းပဖို့စီစဉ်ထားပါတယ်ဂျာမနီနိုင်ငံကပြည်내ရွေးကောက်ပွဲတွေမှာဝန်ကြီးချုပ်မာခဲရဲ့ပါတီကအနိုင်ရခဲ့ပါတယ်ကျွန်းနိုင်ငံမှာကျင်းပနေတဲ့ခေတ်သစ်ပိုလာမစီမံကိန်းပေါ်ကပ္ပခေါင်းဆောင်တွေကအမြင်သဘောထားတွေထုတ်ဖော်ပြောဆိုကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုရှားဖောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါခင်ဗျာဒီမနက်ခင်းကြားကြရမယ်စီစနေရဲမှာဆိုရင်တော့
ရဲစစ်ထုတ်နိုင်တဲ့နီလန်းတွေကတော့နီလန်းမျိုးစုံရှိတာပေါ့နော်အဲ့ရှိတဲ့မှာဈေးတက်တာဆုံးနဲ့ရနိုင်တာရေရလျက်စစ်ပေါ့အဲ့ကျွန်တော်ကနပြောဆိုရေရလျက်စစ်က
ဒါတော့ပြည်သူ့လွှတ်တော်ရဲစစ်နဲ့စွန့်ရင်ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးကြည်မိုးနိုင်ဖြစ်ပါတယ်အသေးစိတ်ကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါအပြင်အမေရိကန်အာဂတ်စူဇန်လီလာ၏ဌာနအကြောင်းတွေ့ဆုံမင်းများကန်းမြန်မာပြည်ကပေးတာသတင်းစာဆရာဦးစီးသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဘာတလွားထူးခြားဆန်းပြသတင်းများစတဲ့အစီအစဉ်တွေကိုတင်ဆက်ပေးမှာဖြစ်ပါတယ်အခုရေဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုစောဝင်းနိုင်တဲ့ရှားဖောင်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးကျည်ဆန်းသက်ပြုလုပ်မှုအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်စီရင်ပွဲကျင်းပဖို့စီစဉ်ထားပါတယ်။ကီလိုမီတာ 4,500 ကျော်အထိရောက်ရှိနိုင်ပြီးအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရေဖြည့်ဒုံးကျည်အမျိုးအစားအသစ်ကိုမြောက်ကိုရီးယားကတနင်္ဂနွေနေ့မှာဆန်းသက်ပြုလုပ်လိုက်ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကအရေးပေါ်စီရင်ပွဲခေါ်ယူလိုက်တာဖြစ်ပါတယ်။ဒီဆန်းသက်မှုကြောင့်ကမ္ဘာနိုင်ငံအားလုံးကမြောက်ကိုရီးယားပေါ်ပုံမပြင်းထန်တဲ့ပိတ်ဆို့အရေးယူမှုတွေချမှတ်ဖို့လိုအပ်တယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတနီကီဟေလီကတော့ဒီကိစ္စဟာလက်မခံနိုင်စရာကိစ္စမဟုတ်ဘူးဆိုတာကိုနိုင်ငံအများအပြားကပြသဖို့အချိန်ရောက်ပြီဖြစ်ကြောင်းအဲ့ဒီလိုပဲနိုင်ငံတကာကလှုပ်ဆောင်ကြလိမ့်မယ်လို့ယူဆကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့မြောက်ကိုရီးယားအပေါ်ပုံမတင်ကျပ်တဲ့လှုပ်ဆောင်မှုတွေကိုချမှတ်ဆောင်ရွက်တော့မှာဖြစ်ကြောင်းပြောပါတယ်
ဂျာမနီနိုင်ငံမှာတနင်္ဂနွေနေ့ကကျင်းပတဲ့ရွေးကောက်ပွဲမှာလူဦးရေများပြီးအဓိကပြည်နယ်တွေမှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲရဲ့ Conservative အဖွဲ့ကပြိုင်ဘက်ဗဟိုလက်ဝဲရင်းအဖွဲ့ကိုအနိုင်ရရှိခဲ့ပါတယ်။မဲပေးခဲ့တဲ့သူတွေစီကကောက်ခံတဲ့စစ်တမ်းအရ North Rhine West Falaya အရမှာမခဲရဲ့ Christian Democrat Union ကိုထောက်ခံသူတွေတဟုန်ထိုးတိုးမြင့်လာတာကိုတွေ့ရပါတယ်။အဲ့ဒီနေရာဟာပြီးခဲ့တဲ့စက်တင်ဘာလတထွေရွေးကောက်ပွဲအတွင်းဂျာမန်ခေါင်းဆောင်တွေကိုစိန်ခေါ်ခဲ့သူသူမရဲ့ပြိုင်ဘက် Social Democrat ဖြစ်သူ Martin Schulz ကိုအစဉ်လာရထောက်ခံခဲ့တဲ့နေရာဖြစ်တယ်လို့သူရဲ့မွေးရပြည်နယ်လည်းဖြစ်ပါတယ်။ဂျာမန်လူဦးရေ၄ပုံတစ်ပုံနှိပါရှိတဲ့လူရေ 18.9% တန်းရှိတဲ့ North Rhine West Falaya ရမှာ Christian Democrat ဘက်ကမဲရေအတွက်34.5%ရင်ငံလုံးရရှိခဲ့ပြီး Social Democrat ဘက်ကတော့30.5%ရင်ငံလုံးရရှိခဲ့ပါတယ်ရှင်
။ FBI ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘီရိုအကြီးအကဲ James Comey ကိုယာရုကဖယ်ရှားလိုက်ပြီးမြဲသူနဲ့သမ္မတ Donald Trump ကြားကဆက်ဆံရေးဟာအခြေအနေကောင်းမွန်ကြောင်းနိုင်ငံသားရေးဝန်ကြီး Rex Tillerson ကပြောပါတယ်သူအနေနဲ့သမ္မတနဲ့ကောက်မွန်တဲ့ဆက်ဆံမှုရှိကြောင်းသမ္မတရဲ့ရည်မှန်းချက်ကိုသူအနေနဲ့နားလည်ကြောင်းတကယ်လို့သမ္မတရဲ့ရည်မှန်းချက်တွေကိုသူနားမလည်ဘူးဆိုရင်လည်းအဲ့ဒီကိစ္စကိုသူတို့နှစ်ဦးပြောဆိုဆွေးနွေးလိုက်ကြကြောင်း NBC သတင်းဌာနကိုဝန်ကြီး Tillerson ကတင်းငွေနေ့မှာပြောပါတယ်သမ္မတ Trump ကအခုသတင်းပတ်အတွင်းပထမဆုံးနိုင်ငံသားခီးစဉ်ထွက်ခွာဖို့ပြင်ဆင်နေတဲ့အချိန်မှာပဲဝန်ကြီး Tillerson ကအဲ့ဒီလိုပြောဆိုလိုက်တာပါသမ္မတ Trump ဟာ Saudi Arabia ပြည် Salman နဲ့တွေ့ဆုံဖို့တောက်ကြနေမှာ Washington ကနေထွက်ခွာမှာဖြစ်ပါတယ်အဲ့ဒီနောက်လူညိုရေးဆိုင်ရာချင်းချမှုတွေနဲ့မတိမငြိမ်ဖြစ်နေတဲ့အရှိအလေပိုင်းကိစ္စဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟုနဲ့ဆွေးနွေးဖို့အတွက်အစ္စရေးနိုင်ငံကိုခီးဆက်မှာပါအဲဒီကနေဗာတီကန်နဲ့တော့ကိုခီးဆက်ပြီးပိုယမ်မင်းကြီးဖရန်စစ်စ်နဲ့သမ္မတထရန့်တွေ့ဆုံမှာဖြစ်တယ်လို့နောက်ပိုင်းမှာနေတိုးမဟာမိတ်အဖွဲ့ဝင်ခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ပြီး G7 ထက်ဆက်မှုထိပ်သီး9နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ
်တူရကီအစိုးရရဲ့အီရန်နဲ့နယ်စပ်တလျှောက်ခြံစည်းရိုးကာဖို့လုပ်နေတာဟာလက်တွေ့မှာသူရည်ရွယ်ထားတဲ့အတိုင်းနယ်စပ်ဖြတ်ကျော်ဖြစ်ပွားတဲ့အကြမ်းဖက်မှုတွေကိုတားဆီးဖို့လုပ်နိုင်ပါမလားလို့ဒေတာတွင်ကျွမ်းကျင်ပညာရှင်တွေကမေးခွန်းထုတ်နေကြပါတယ်။ကိုပိုင်အုပ်ချုပ်ခွင့်ရဒေတာအတွက်တူရကီအစိုးရကိုတိုက်ခိုက်ကြတဲ့ကတ်အလုတ်သမားပါတီ PKK အဖွဲ့နဲ့ဆက်နွယ်တဲ့စစ်သွေးကြွအဖွဲ့တွေအီရန်နိုင်ငံထဲကနေတူရကီဘက်ဝင်လာလို့မရအောင်ခြံစည်းရိုးဟာ မရှိမဖြစ်လိုအပ်တယ်လို့အမိမဖော်လိုတဲ့တူရကီအာဏာပိုင်တွေရဲ့ပြောဆိုချက်ကိုကိုးကားပြီးတူရကီအစိုးရနဲ့နှိစတဲ့သတင်းတောက်တူရဲ့ရေးသားချက်ကို Hurriyet Daily News သတင်းဌာနကပြီးခဲ့တဲ့တစ်ပတ်ကသတင်းတစ်ခုဖော်ပြခဲ့ပါတယ်။တူရကီနယ်စပ်တစ်လျှောက်ကအီရန်ပိုင်နယ်နိမိတ်အတွင်းမှာ PKK တပ်စခန်းတွေအများကြီးရှိပြီးသူတို့တွေဟာနေဆက်ကိုဖျက်ချော်ပြီးတော့တူရကီမှာအသေးခံတိုက်ခိုက်မှုတွေလုပ်ပြီးတော့အဲ့ဒီဘက်ချမ်းကိုပြန်ပြေးကြတယ်လို့လည်းအဲ့ဒီသတင်းဌာနကဆိုပါတယ်ရှင
်။ UAVB ကတည်းကမနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယူဝတ်မှာလိုင်းလက်မီတာ190 kHz 1505ရုကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါတရင်းနေကိုဆက်လက်ကျင်းပပေးနေတာပါခင်ဗျာ။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့ခေတ်သစ်ပိုလာမကြီးလို့ခေါ်တဲ့ One Belt One Road တခုတည်းသောရံဝန်းနဲ့လမ်းမကြီးများဆိုင်ရာညီလာခံကိုကုလသမဂ္ဂနဲ့ IMF နိုင်ငံတကာငွေကြေးရံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံပေါင်း29နိုင်ငံကတိုင်းပြည်ခေါင်းဆောင်တွေတက်ရောက်နေကြတာပါ။ဒီညီလာခံမှာတက်ရောက်နေတဲ့ကမ္ဘာခေါင်းဆောင်တွေကသူတို့ရဲ့အမြင်သဘောထားတွေကိုထုတ်ဖော်ပြောဆိုလာကြတာမှာ IMF နိုင်ငံတကာငွေကြေးရမောင်ငွေအဖွဲ့ရဲ့အမှုဆောင်ညွှန်ကြားမှု Christine Lagarde ကဒီစီမံကိန်းဟာယဉ်ကျေးမှုတွေကိုပေါင်းစည်းပေးတဲ့လူမှုအတိုင်းအဝိုင်းတွေကိုချိတ်ဆက်ပေးတဲ့လူတွေရဲ့စီးပွားရေးနဲ့လူနေမှုအဆင့်အတန်းကိုမြင့်တင်ပေးတဲ့စီမံကိန်းဖြစ်တယ်လို့ပြောပါတယ်။ကလတ်တမကအတွင်ရမှုချုပ်အန်တိုနီယိုဂူတဲရက်စ်ကတော့ကမ္ဘာလုံးဆိုင်ရာစီးပွားရေးကနေကမ္ဘာမြေပေါ်နေထိုင်ကြသူအားလုံးအတွက်ဖြစ်စေရမယ်ဆိုတဲ့ညီမန်းချက်ဟာကျွန်တော်တို့အားလုံးရဲ့အကျိုးစီးပွားအတွက်ဖြစ်ကြောင်းပြောပါရစေ။ရုရှားသမ္မတဗလာဒီမီပူတင်ကတော့ဆင်းရဲနှွမ်းပါမှုဒေတာရင်းကတိုင်းပြည်တွေရဲ့ဖွံ့ဖြိုးမှုအတိုင်းအတာတွေဟာအကြမ်းဖက်မှုအစွန်းရောက်ဝါဒနဲ့ပုံမမှောက်တဲ့ရွှေပြောင်းနေထိုင်မှုဖြစ်ပေါ်စေအောင်တွန်းပို့နေတဲ့အကြောင်းအရာတွေဖြစ်ကြောင်းကမ္ဘာလုံးဆိုင်ရာစီးပွားရေးဖွံ့ဖြိုးမှုရပ်တန့်နေတာကိုမကျော်လွှားနိုင်ဘူးဆိုရင်အဲ့ဒီစင်ခေါ်မှုတွေကိုရင်ဆိုင်နေမှာမဟုတ်ကြောင်းပြောပါရစေ။အမေရိကန်ဘာသာရေးဝန်ကြီးဟောင်းဟန်နရီပေါ်ဆန်ကတော့တရုတ်နိုင်ငံရဲ့ခေတ်သစ်ပိုလမ်းမစီမံကိန်းကိုအယုံကြည်မရှိတဲ့အထက်အမေရိကန်ပြည်ထောင်စုလဲပါဝင်တယ်ဆိုတာသူသိကြောင်းရိုးရိုးချင်းချင်းပြောရမယ်ဆိုရင်တော့ဒီစီမံကိန်းကိုတခြားလူတွေပါလာအောင်တရုတ်နိုင်ငံကဆွဲဆောင်နိုင်လေလေအမေရိကန်အပါအဝင်တကမ္ဘာလုံးမှာရှိတဲ့သူတွေကလက်ခံလာလေလေဖြစ်မယ်လို့ပြောပါရစေ။တရုတ်နိုင်ငံရဲ့ဒီစီမံကိန်းဟာအိန္ဒိယနဲ့ပါကစ္စတန်တို့အကြားဒူပိုင်ကိုပိုင်အငင်းပွားနေတဲ့ကရှမီးဒေသနဲ့ပါကစ္စတန်နိုင်ငံတို့ကိုဖျက်ပြီးဖောက်လုပ်မှဖြစ်တဲ့အတွက်ဒီစီမံကိန်းကိုအိန္ဒိယအစိုးရကကန့်ကွက်ထားပါတယ်။ဘေကျင်းမြို့မှာကျင်းပနေတဲ့ဒီစီဝဲပွဲဟာဒီစီဝဲကိုတက်ရောက်နေကြတဲ့တိရီလင်္ကာဝန်ကြီးချုပ်ကလည်းမြန်မာနိုင်ငံတော်အတမင်ကပုဂ္ဂိုလ်ဒေါံဆန်းစုကြည်နဲ့ညီလာခံပြင်ပမှာတင်းငွေတွေကတိကျတွေ့ဆုံပြီးနိုင်ငံကြားတမိုင်းဆင်လာရှိခဲ့တဲ့ဆက်ဆံရေးအပေါ်အခြေခံပြီးတော့အနာဂတ်မှာဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်သွားဖို့ဆွေးနွေးကြကြပါတယ်။ဒေါံဆန်းစုကြည်ကတော့လက်ရှိမြန်မာနိုင်ငံရင်ဆိုင်နေရတဲ့အကြီးအမားဆုံးဆင်ခေါ်မှုဟာခိုင်မာတောင်တင်းတဲ့ဒီမိုကရေစီအစိုးရတည်ဆောက်ရေးဖြစ်ကြောင်းဒါကြောင့်တိရီလင်္ကာဘက်ကဒီမိုကရေစီအစိုးရဖြစ်ပေါ်လာရေးနဲ့အင်အားတောင်တင်းတဲ့လွတ်တော်ပေါ်ပေါက်လာရေးတို့အတွက်ကျွမ်းကျင်သူတွေဆေလွတ်ပေးစီလိုကြောင်းတိရီလင်္ကာဝန်ကြီးချုပ်ကိုပြောကြားခဲ့ပါတယ်
။ဘေကျင်းမြို့မှာကျင်းပတဲ့ Belt and Road Forum ကမ္ဘာလမ်းမကြီးထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံကကိုယ်စားလှယ်မှုပို့ဆောင်ခဲ့တဲ့အပြင်တရုတ်နိုင်ငံကကမ္ဘာကထပြုလုပ်ဆောင်တဲ့ဒီကမ္ဘာလုံးဆိုင်ရာသဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့စီမံခန့်ခွဲဖို့ခက်ခဲတဲ့ကျွေးမီပြဿနာဝန်ထုပ်ဝန်ပိုးကိစ္စရပ်တွေနဲ့ကြုံရနိုင်တဲ့အကြောင်းကိုပါသတိပေးလိုက်ပါတယ်။တရုတ်သမ္မတရှီဂျင်းပင်ကကမ္ဘာတဝန်းကုန်သွယ်ရေးလမ်းကြောင်းတွေကိုဒီဖွင့်ပေးမဲ့သူ့ရဲ့ကမ္ဘာလမ်းမကြီးစီမံကိန်းအတွက်တိုက်တွန်းလှုပ်ဆောင်ချက်တရအဖြစ်တနင်္ဂနွေနေ့ကဒါဇင်နဲ့ချီတဲ့ကမ္ဘာခေါင်းဆောင်တွေနဲ့အဆင့်မြင့်အစိုးရတာဝန်ရှိသူတွေကိုအခမ်းကြိုဆိုခဲ့ပြီးဒါဟာဒီနေ့အတွင်းတရုတ်နိုင်ငံရဲ့အကြီးအမားဆုံးသံတမန်ဆက်ဆံရေးဆိုင်ရာခင်းကျင်းပြသမှုတစ်ခုဖြစ်ပါတယ်။ထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့အိန္ဒိယနိုင်ငံပညာရှင်အဖွဲ့တွေဘေကျင်းမြို့ကိုတွားရောက်ကြပေမဲ့အိန္ဒိယအစိုးရတာဝန်ရှိသူတွေတော့တွားရောက်ခြင်းမရှိဘူးလို့အိန္ဒိယတာဝန်ရှိသူတွေဘက်ကပြောတဲ့အကြောင်း Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံအနေနဲ့ထိပ်သီးဆွေးနွေးပွဲမှာပါဝင်တက်ရောက်မလားလို့အိန္ဒိယနိုင်ငံကြားရေးဌာနပြောခွင့်ရကိုဘောပဲကလေးကိုမြည်တဲ့အခါမှာသူတို့ရဲ့အချုပ်အခြာအာဏာကိုပေးဆပ်ရမယ်ဒီစီမံကိန်းကိုအိန္ဒိယအနေနဲ့လက်ခံမှာမဟုတ်ဘူးလို့ပြောဆိုခဲ့ပါတယ်။ဒီကမ္ဘာလမ်းမကြီးစီမံကိန်းရဲ့အဓိကအချက်တွေထဲကတစ်ခုဖြစ်တဲ့ကက်ရှမီးယားဒေသနဲ့ဒီပါကစ္စတန်နိုင်ငံကိုဖျက်ကျော်ဖောက်လုပ်မဲ့အချက်ကိုအိန္ဒိယနိုင်ငံကမနှိမ့်ညွှန်တာဖြစ်ပါတယ်။ဒီနျူကလ িয়ার လက်နက်ပြိုင်ပွဲနိုင်ငံကြားစစ်ပွဲ၃ချိန်ဖြစ်ခဲ့ရမှာ၂ချိန်ဟာကက်ရှမီးယားဒေသနဲ့မြေပိုင်ဆိုင်မှုပြဿနာဖြစ်တာကြောင့်ဖြစ်ပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဆိုင်နေကြဒေသမှာထိုင်းနယ်ကြဆောင်တပ်ဖွဲ့တွေနဲ့မြန်မာနိုင်ငံဘက်ကကူးယူလာကြတဲ့မူရစ်ဆေးဝါးတက်ဆောင်လာသူတွေအကြားမေလ13ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့တာမှာစိတ်ကြွစေ6သိန်းနဲ့အတူလူ10ဦးကိုအသေးဖမ်းဆီးမိခဲ့ကြောင်းထိုင်း သတင်းတွေမှာဖော်ပြထားပါတယ်။7မိနစ်ကျော်တိုက်ပွဲဖြစ်ပြီးတဲ့နောက်မှာကျောဘူးအိတ်တီနဲ့တက်ဆောင်လာတဲ့စစ်ကြောစီအလုံးကြီး6သိန်းနဲ့အတူလူရှိဦးကိုအသေးဖမ်းမိခဲ့ပြီးတခြားလူတွေကတော့ထွက်ပြေးသွားကြတယ်လို့အာဏာပိုင်တွေကပြောပါတယ်။ဒါအပြင်မူရီမောင်ခိုတွေတဲလာတဲ့ M16 တင်နာနယ်နဲ့ AK47 တလက်လို့လည်းတင်ဆက်ရမိခဲ့တယ်လို့ဆိုပါတယ်
။စကိုင်းတိုင်းရင်းမပင်ခရိုင်ကနီမြို့နယ်အတွင်းမှာမေလ14ရက်နေ့ညနေကမိုးတိတ်တန့်စွာရွာသွန်းပြီးလေပြင်းတိုက်ခိုက်ခဲ့တဲ့အတွက်လူနှုတ်ဦးသေဆုံးပြီး6ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်။နေအိမ်နဲ့စာတင်ကြောင်းတွေအပါဝင်လက်စစ်တပ်တိုင်နဲ့အဆောက်အဦတော်များများလည်းပြိုကျပျက်စီးခဲ့ပါတယ်။ဒီဒေသအတွင်းတာဝန်ရှိသူတွေရဲ့လက်ရှိကောက်ယူရရှိတဲ့စီရင်အရာလေပြင်းတိုက်ခတ်မှုကြောင့်လူနေအိမ်9လုံးပြိုကျပြီး124လုံးအိမ်ခေါင်းမုံးလန်ပျက်စီးတာတွေရှိခဲ့တယ်လို့တာသနီကအဆောက်အုံတို့ခုနဲ့စာတင်ကြောင်းတို့ကြောင့်အပြင်ဌာနဆိုင်ရာအဆောက်အုံ6လုံးပျက်စီးမှုတွေရှိခဲ့ပါတယ်ရှင
်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှိုင်နဲ့ရှားဖောင်းတို့ပြောပြသွားခဲ့ကြတာဖြစ်ပါတယ်အခုတော့တွစ်ဆုံမင်းမြန်းချက်တစ်ခုအရင်ဆုံးတင်ဆက်ပေးပါမယ်မြန်မာနိုင်ငံမှာမီးမှန်မှန်မရတာနဲ့စွန့်ရင်မလုံလောက်တဲ့ပြဿနာတွေကြုံနေရတယ်လို့အဲ့ဒီပြဿနာတွေကိုဖြေရှင်းတဲ့နေရာမှာအခက်အခဲတွေရှိနေသေးပဲလို့ပြည်သူ့လွှတ်တော်လျှက်စစ်နဲ့စွန့်ရင်ဖွံ့ဖြိုးတိုးတက်ရေးကော်မတီဥက္ကဋ္ဌဦးကြည်မိုးနိုင်ကပြောပါရယ်အမေရိကန်ပြည်ထောင်စုကိုရောက်ရှိလာတဲ့ဦးကြည်မိုးနိုင်ကိုဦးတန်းထိုက်ဦးကတွေ့ဆုံမိမျက်ရမှာလက်ရှိအစိုးရလက်ထက်မှာအရင်အစိုးရလက်ထက်ထက်ပိုးပြီးတော့မီးပြက်တာတွေလျှက်စစ်စွန့်ရင်အလုံးလောက်မရဘူးဆိုတဲ့ဝေဖန်မှုတွေနဲ့ပတ်သက်ပြီးတော့မိမျက်ရမှာသူကအခုလိုစပြီးတော့ဖြေပါရယ်
မျိုးလေးပြောရရင်တော့ကျွန်တော်အစိုးရလက်ထက်မှာလျှက်စစ်တပ်အားထပ်ထုတ်နိုင်မဲ့အခွင့်အလမ်းအခြေအနေတွေကစီမံကိန်းတည်ဆောက်စေကာလတွေပဲများတယ်အသစ်ထုတ်ဖို့စီမံကိန်းတွေကနှစ်အနည်းဆုံး၄-၅နှစ်ပြီးမှထွက်မဲ့အနေသာရှိရတဲ့သုံးဆွဲတဲ့သူကသာတိုးတက်လာတယ်ထုတ်တဲ့ဘက်ကတော့မူလတိုင်းပဲကျွန်တော်ရှိနေတဲ့အတိုင်းဆိုတော့ demand ကတော့ပုံများနေတာပေါ့လေဒါဒီပုံများတဲ့ပုံမှာကိုလိုအပ်ချက်တွေအများဆုံးဖြည့်ဆည်းနိုင်မဲ့နည်းလမ်းလဲကျွန်တော်ယူရှာဖွေလို့လဲဒီနှစ်ထဲမှာဆိုရင်မေဂါဝတ်တိုးထုတ်နိုင်ပြီးတော့လက်စစ်မီဟိုပြက်တဲ့ဒုက္ခကိုလည်းတိုးတဲ့သုံးဆွဲလာနဲ့နိုင်ရှင်အဲတော်တော်လေးထိန်းနိုင်ခဲ့တယ်လို့ယူဆမှာပါဒါရှင်းနေတယ်လို့ဒီတိုင်းဒီလောက်နဲ့ကတော့ရပ်ထားလို့မရဘူးအားလုံးဖြစ်နိုင်ချေနီလာအားလုံးနဲ့ထုတ်ယူသုံးဆွဲနိုင်မှုတော့ကျွန်တော်တို့အဲတော့အစိုးရအနေနဲ့တော့စူးစမ်းလိမ့်မယ်လို့ယူဆပါတယ်ကျွန်တော်လွတ်တော်ဘက်ကဆိုတော့ဒါကြီးကကျွန်တော်ပြောလို့မရဘူးပေါ့နော
်ဟုတ်ကဲ
့ဟုတ်ကဲ့
တကယ်လို့ဒီစွန့်ရင်ပြဿနာကိုဖြေရှင်းဖို့ဆိုရင်အဓိကလက်စစ်စွန့်ရင်လုံလောက်ဖို့ဆိုလို့ရှိရင်ဘာဒီလိုအပ်မယ်လို့ recommendation ပေါ့သုံးသပ်ပါလေခင်ဗ
ျလက်စစ်တာတိုးတဲ့ထုတ်လို့ရရှိဖို့ဆိုတာအနေမှာလက်စစ်ထုတ်နိုင်တဲ့နည်းလမ်းတွေကတော့နည်းလမ်းမျိုးစုံရှိတာပေါ့နော်အဲ့ရှိတဲ့မှာဈေးအသက်တာဆုံးနဲ့ရနိုင်တာရေးလက်စစ်ပေါ့ကျွန်တော်ကနပြောဆိုရေးလက်စစ်ကလည်း၄-၅နှစ်အတွင်းမှာမထွက်လာနိုင်ဘူးဆိုတော့တခြားနည်းလမ်းကိုကျွန်တော်ရွေးချယ်မှာပဲရမယ့်နေတာပေါ့တခြားနည်းလမ်းရွေးချယ်တော့ဇင်းနှုံးတွေကနိုင်ရှင်ကြည့်ရင်ဥပမာကြောင်မီးသွေးဆိုရင်နည်းနည်းရေးလက်စစ်တဲ့ဈေးနည်းနည်းပူကြည့်မယ်အဲနောက်သဘောတမ်းငွေသုံးမယ်ဆိုရင်သူ့တဲ့ပူပြီးတော့ဈေးပူများမယ်ဆိုလားဆိုရင်လည်းသူ့တဲ့ပူပြီးတော့ဈေးထက်ကြည့်မယ်ဆိုအဲ့တော့လက်စစ်ကတော့ရဖို့ကတော့နည်းလမ်းမျိုးစုံသုံးဆွဲလို့ရတယ်ဒါပေမဲ့ဒီအရရဖို့အတွက်ကဒီ unit ကိုကုန်ကြမယ်ကုန်ကြစင်းနဲ့လက်ရှိမြန်မာနိုင်ငံမှာကောက်တဲ့နှုံသားနေရကွာချက်များနေတော့ပုဂ္ဂလိကဝယ်ပြီးပြီးနိုင်ငံတော်ဆွေးရပဲလို့လို့ဒီဟာကိုဘယ်လိုထပ်ရှုံးခံလိုက်မလဲဆိုတဲ့ကိစ္စတော့လက်ရှိအကျက်တဲဖြစ်နေတဲ့ကမေကွန်းတစ်ခုပေါ့နော
်လောလောဆယ်ဒီစွန့်ရင်ခြွေဓာကြီးနဲ့ပတ်သက်လို့အရေးပေါ်အစီအစဉ်တွေဘာတွေချမှတ်ပြီးတော့ဘယ်လိုမျိုးစော်ထားတာဘယ်လိုညွှန်ကြားချက်တွေရှိပါလဲခင်ဗျအ
ခုဒီမေကွန်းကတော့တကယ်တမ်းကျွန်တော်လွတ်တော်ရဲ့ဟိုပြောပိုင်권တွေမှာတော့မရှိဘူးเนาะဒါဟိုအစိုးရရဲ့လျှက်စစ်နဲ့စွန့်ဝင်ကြီးဌာနကဒီအရေးကသူကအကောင့်ထဲပေါ်ဆောင်ရွက်တဲ့ဝင်ကြီးဌာနဖြစ်တဲ့အတွက်ဒီလိုကိစ္စမေးခွန်းတော့သူနဲ့ပဲတိုက်ရိုက်ပူဆိုင်နေမှာထင်တယ်ကျွန်တော်တော့ဖြေလို့မရဘူ
းဟုတ်ကဲ့ဒါပေမဲ့ဒီစွန့်ရင်ကိစ္စကနိုင်ငံရေးအရာရောနိုင်ငံရေးကိစ္စတခုဖြစ်မလာနိုင်ဘူးလားအောင်ရွေးကောက်ပွဲတွေမှာတကယ်လို့စွန့်ရင်လုံခြုံမှုမရှိဘူးဆိုရင်ဒီအတွက်ပေါ်သူသဖြင့်ဒီလွတ်တော်ရေးရအနေနဲ့ပြင်ဆင်တာမျိုးတွေရှိပါလားခင်ဗျ။
လွတ်တော်ရေးရကကျွန်တော်တို့ကဒီစပြီးတော့ကျွန်တော်လွတ်တော်တက်တန်းတာတစ်နှစ်ကျော်ကျော်မှာရက်စင်းနဲ့စွန့်ရင်ဝန်ကြီးဌာနကိုကျွန်တော် oversize လုပ်ရမယ်။ကျွန်တော်ကချက်ကံပဲလုပ်ရမယ်ဆိုတဲ့သဘောရတော့ညောင်နိုင်ငံရဲ့လျှက်စစ်ကဏ္ဍရရှိရတဲ့အခြေအနေအားလုံးကိုအချက်လက်တွေကိန်းဂဏန်းတွေလိလာစမ်းသစ်ချက်တွေသုံးသပ်ချက်တွေရောကျွန်တော်တို့ဝန်ကြီးဌာနနဲ့လိုအပ်တဲ့အခါမှာကျွန်တော်မေးမြန်းတာတွေဆွေးနွေးတာတွေလုပ်နေပါတယ်။အဲ့တော့ဘာတွေဆက်လုပ်မလဲဆိုတော့သူတို့ကျွန်တော်တို့ကိုကန့်လန့်လို့ဖိတ်ကြားလို့ဆွေးနွေးညှိနှိုင်းမယ်ဆိုရင်တော့ကျွန်တော်ဘက်ကလည်းကော်မတီရတာတွေကိုတိုက်တွန်းဆွေးနွေးဖို့ပါလေရှိပါတယ်တကယ်၍ဒီလိုအပ်တဲ့အပြောင်းလဲဘာတွေလိုအပ်လဲလို့ရှင်းရှင်းလင်းလင်းကျွန်တော်ဘက်ကပြောဖို့အချိန်ရောက်လာပြီဆိုတဲ့အချိန်ရောက်ရင်လည်းကျွန်တော်တို့လွတ်တော်ဘက်ကနေပြီးတော့ လွတ်တော်ရဲ့လုပ်ပိုင်ခွင့်ပေါင်းတွေကနေဆက်လက်ပြီးတော့လှုပ်ဆောင်သွားဖို့ရှိပါတယ်ဟုတ်
သောတာရှင်များရှင်တရုတ်နိုင်ငံကခေတ်သစ်ပိုးလန်းမကြီးဖောက်လုပ်ပြီးမြန်မာနိုင်ငံပအဝင်ဒေသတွေမှာကုန်သွယ်မှုလမ်းကြောင်းတွေချဲ့ထွင်မှုကြိုးပမ်းနေပါတယ်ဒေသတွေမှာစီးပွားရေးနဲ့ကုန်သွယ်မှုအဆက်အစပ်တွေပိုများလာမဲ့21ရာစုပိုးလန်းမကြီးကနေမြန်မာနိုင်ငံအတွက်ဘာတွေများမျှော်လင့်နိုင်ပါသလဲတရုတ်နိုင်ငံကစီးပွားရေးလုပ်ငန်းတွေနဲ့ယင်းနီးမြုပ်နှံမှုတွေကြောင့်ခါတီးမှုတွေကြုံခဲ့ရဘူးတဲ့မြန်မာနိုင်ငံလိုနိုင်ငံမျိုးမှာစီးပွားရေးဆက်ဆံမှုတွေကြောင့်ဒွန်တွဲပါလာနိုင်တဲ့ပြဿနာတွေကိုဘလို့ကြိုတင်ဟန်တားနိုင်မလဲဆိုတာကို VOA ရဲ့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့သူတွေမေးမြန်းချင်တဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်ရှင်။အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်
။လာမယ့်အင်္ဂါညတရက်လီလိုင်းအစီအစဉ်မှာဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါရခင်ဗျာအခုဆက်လက်ပြီးတော့နောက်ထပ် Twist ဆိုမေးမြန်းမှုနဲ့အစီအစဉ်တစ်ခုကိုတင်ဆက်ပေးပါမယ်အင်္ဂါဂျူကိုတွားဖို့အတွက်အမေရိကန်အာကာသစူးစမ်းလေ့လာရေးဌာန NASA ကဘယ်လိုလှုပ်ဆောင်နေပါသလဲတက္ကသိုလ်များအာကာသစူးစမ်းရေးအဖွဲ့ USRA ရဲ့2016ခုစုရှင်တဦးဖြစ်တဲ့ NASA Glenn Hubbardသူတည်တနာဌာနကမြန်မာသိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကို VOE Studio မှာဒေါခင်မျိုးသက်ကတွေ့ဆုံမေးမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်နိုင်ကြပါပြီခင်ဗျာ
ဥပရိသတ်တင်အခု VOE မှာလာပြီးတော့ဖြည့်ချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်အခုပေါ့နော်
ဟုတ်ကဲ့
ကျွန်တော်က NASA ဆိုလို့ရှင်အဲ့နော် NASA ကအမေရိကန်ဒီအာကာသစူးစမ်းရေးဟိုသုတေသနဌာနဆိုပြီးတော့ဒီအင်္ဂါဂျိုသွားဖို့ NASA လုပ်နေရဆိုတော့လူတိုင်းစိတ်ဝင်စားပါတယ်အဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဥပဒေသားတွေကိုမေးပြရစင်
အချင်းချင်းပြောပြမယ်ဆိုလို့ရှိလို့ချင်းအင်္ဂါဂျိုကိုလူသွားမယ်ဆိုတာအင်္ဂါဂျိုကိုလူမသွားခင်ပါလဲဆိုစက်ရုပ်တွေအရင်ပို့ရတယ်လေလ
ု
ံးခဲ့တဲ့10နှစ်12နှစ်လောက်စက်ရုပ်တွေအဲ့ဒီစေယုတ်ကလေးပို့ပြီးတဲ့အခါကျအင်္ဂါဂျိုးပေါ်မှာအတိကအင်္ဂါဂျိုးပေါ်မှာရေရှိသလားပြီးတဲ့အခါကျရင်လူတွေနေလို့ရမလားဆိုတဲ့ဟာပေါ့နော
်အဲ့ဒါဂျိုးပေါ်မသွားခင်အရင်ဆုံးစမ်းတ
ာစမ်းတာလိုအပ်တ
ာတွေလောက်အောင်
လိုအပ်တာတွေအများကြီးဖြစ်အဲ့တော့အင်္ဂါဂျိုးသွားဖို့အတွက်ပြင်ရမယ်ဆိုတာပါလဲဆိုအင်္ဂါဂျိုးရောက်အောင်ဘယ်လိုဒုံးပြန်မျိုးစောက်မလဲအခုစောက်စောက်နေပြီနောက်တုံးလေးနှစ်ဆိုလို့ရှိလို့ရှင်သူတို့ဒီဟာကိုဟိုရင်းပေါ့နော်အပီဆိုင်ရာအာကာသစခန်းကိုပြစ်တင်လို့ရပြီဒါပြီလို့ရှိရင်နောက်9နှစ်6နှစ်လောက်နေလို့ရှိလို့ရှိရင်လဘုံခဏပြန်သွားကြည့်မယ
်
သူတို့ဒုံးမြန်ဘယ်လောက်အထိဟိုကိုကပေါ့နော်အင်အားကောင်းကောင်းနဲ့စနစ်တကျပြစ်တင်နိုင်လဲပေါ့ဒါပြီလို့ရှိရင်နောက်15နှစ်လောက်နေလို့ရှိလို့ရှိရင်အင်္ဂါဂျိုးပေါ်လူသွားပါတော့မယ်အ
ဲ
သွားတဲ့အခါကျတော့အင်္ဂါဂျိုးသွားဖို့ကဟိုကကိုကပေါ့နော်အရင်တစ်ခေါက်ပြောမှုတယ်ထင်ပါတယ်ဟိုအသွားတင်ကုလခွဲကြဟုတ်ကဲ
့အ
ဲမိုင်တမ်းပေါက်မြောက်များစွာသွားတော့အပြန်ကိုကုလကွဲကြာ
။ဟုတ်က
ဲ့။အသွားကုလကွဲကြာပြီးတော့ရောက်ပြန်လုပ်လို့မရဘူ
း။
ရောက်လဲရောက်ပြန်လဲပြန်ဆိုလို့ရှိလို့ရှင်ဒီကိုကဘာပတ်လမ်းကြောင်းတဲကိုမဝင်တဲ့အတွက်လွဲသွားမယ်။အဲ့
တော့
ဟိုမှာတစ်နှစ်ခွဲနေရမယ်။အဲ
့တော့
တစ်နှစ်ခွဲရဒီမှာကုလကွဲရအသွားကုလကွဲအပြန်ကုလကွဲဆိုတစ်နှစ်ခွဲနှစ်နှစ်ခွဲဆိုတော့သုံးလေးနှစ်ဖြစ်နေ။အ
ဲ့
လောက်သွားတဲ့ခရီးအတွက်ဆိုလို့ရှိလို့ရှင်အစားတောက်ဘယ်လိုတည်သွားမလဲ
။ဟို
ပေါ်မှာရေမရှိရင်ဘာလုပ်မလဲ။အဲ့
တော
့ရေကိုမရှိဘူး။ရင်ရှိတော့ရေရှိသလားဆိုတဲ့ဟာကဘာလဲဆိုအခုမှစမ်းတက်ဝါးဝါရှာတော့ရှိပါသေးတယ်အဲ
့
တော့ရေကိုဟိုဘက်မှာနှစ်နဲ့ခြီးပြီးတော့တွားနေတော့ရောပြန်လာတော့ပေါ့နော်အဲ့တော့ရေတန့်ထုတ်တဲ့စက်တွေအဲ့အဲ့ဒါ၄ပေါ့နော်အဲရေတန့်ထုတ်ပုံထုတ်ဒီနဲ့ပတ်သက်တဲ့ရေဘလောက်မတန့်လဲတန့်လဲဆိုတော့တိုင်းနဲ့ဆက်မျိုးကျွန်တော်လည်းကူပြီးတော့လုတ်ခဲ့ပေးပူပါတယ်ခုနဟိုဟို
ဟ
ိုတရက်ကပြောတယ်ပေါ့နော်ဟို intravenous generation ဆိုတဲ့ဟာရေတန့်ကနေပြီးတော့မှစာရောပြီးတော့မှဟ
ို
ပေါ့နော်ဒီကိုတွေးတဲ့ကိုထုတ်လို့ရတဲ့ဒီဟိုပါနော်ကိုခန္ဓ
ာကိုရေမရှိရင်ဘလို့ရှင်းတ
မ်းလဲမလုပ်လဲဆိုစဉ်းစားတာပေါ့နော်အဲ့တော့နောက်တစ်ခုကပါလဲဆိုတဲ့အခါကျဒ
ီမှာ
အစားအသောက်ကပါလဲဆိုတော့အဲ့လောက်ဝေးတဲ့ခရီးတွေမကဘူးဘလောက်ထိစဉ်းစားလဲဆိုလို့ရှိလို့ရှင်ဒီဆက်ကြဝလားနေနောက်ဆက်ကြဝလားကိုသွားကြမယ်ဆိုတဲ့ရည်ရချက်တောင်ရှိပါတယ်အ
ဲ့
လောက်ဝေးတဲ့ခရီးကိုသွားမယ်ဆိုလို့ရှိလို့ရှင်နှစ်ပေါင်းများစွာသွားရတဲ့အတွက်ဒီကနေပြီးတော့ပေါ့နော်ဒုံးမြန်ကြီးတစ်ခုလုံးပေါ်မှာငပီအိုးစားအိုးတွေတင်ပြီးတော့တစ်ခါတည်းသွားကြဆိုဆိုလုပ်လို့မရအောင်လေ တစ်ချိန်ကျရင်ကုန်သွားမှာပဲအဲ့တော့ဘာလို့ဟာဘာလို့စဉ်းစားနေလဲဆိုလို့ရှိရင်ကျွန်တော်တို့ NASA Center ရှိတယ်လေ Johnson Space Flight Center ဆိုတာ Texas မှာရှိပါတယ်အဲ
့တ
ူသူတို့ဘာတွေစဉ်းစားနေလဲဆိုတဲ့အခါကျတော့ seat to seat အခုအစီးစိုက်နော်ရက်တက်တပတ်နှစ်ပတ်သုံးပတ်လောက်အတွင်းမှာဒီအပင်ပြန်ပေါက်အစီးပြန်ရအဲ့အစီးပြန်စိုက်ပေါ့နော်အဲ့ဒါအဲ့တော့ဆိုစပါးစိုက်တယ်ဆိုလို့ရှိလို့ရှိရင်နော်
ဒီ
ပြိုကျဲတာကနေပြီးတဲ့ကတောက်ရိပ်ထဲတည်းက3-4လလောက်ကြာတယ်အဲ့လောက်ထိမဆောင်နိုင
်
အချိန်တိုတိုအတွင်းမှာစားလို့ရတဲ့အာဟာရဖြစ်တဲ့ဟာပေါ့နော်တပွားအခုနောက်ပိုင်းတွေ့တဲ့ဟာကတော့ပင်ပန်ပေါက်လိုဟာမျိုးဟိုပါပြောနော်အပင်တွေစားတွေ့ပါတယ
်အဲ့ဆို
ဟိုရက်40လောက်အတွင်းမှာကိုစားလို့ရတဲ့အပင်တွေရပြီနောက်တစ်ခုကပါလဲဆိုတဲ့အခါကျကမ္ဘာဆွဲအားမရှိတဲ့အချိန်မှာဒီအသီးအနှံတွေပေါ့နော်ဒီအသီးအနှံတွေကိုဘယ်လိုဆွဲရမရှိပဲနဲ့ဆိုလို့ရှိရင်ဘယ်လိုစိုက်မလဲပေါ့နော်ဥမာအပြင် hydroponic ပေါ့နော်ရေထဲမှာမြေဩဇာတွေထည့်ပြီးတော့ဖြော်ပြီးတဲ့အခါကျခရမ်းကျင်သီးတွေစိုက်တယ်အခုတလောရဆိုလို့ရှိလို့ရှိရင်ပြီးခဲ့တဲ့နှစ်လောက်ကစပြီးတော့အပြူဆိုင်ရာအာကာသစခန်းထဲမှာကိုယ့်ဟာကိုယ်စိုက်တဲ့ဆက်လက်ရွက်ကိုတုတ်စားလို့တော့ရပြီပေါ့နော
်အဲ့ဒါအစားအ
သောက်ဒါအစားအသောက
်
လေးရှူဖို့အရေးကြီးတယ
်အဲ့
လေးရှူဖို့အရေးဆိုတာအင်္ဂါဂျိုဘောမှာရောက်တဲ့အခါကျလို့ရှိရင်အင်္ဂါဘူဂျိုဘောမှာရှိတာကာဗွန်ဒိုင်အောက်ဆိုက်များတယ်ဆိုလို့ရှိရင်ကာဗွန်နဲ့dioxide ဆိုအောက်ဆီဂျင်လေအဲ
့တော့
ကာဗွန်နဲ့အောက်ဆီဂျင်ကို crack လုပ်တယ်ဆိုခွဲထုတ်လိုက်ပြီးတဲ့အခါကျအောက်ဆီဂျင်ကိုတန့်ယူမယ်ဟာအဲ့ဒီနည်းပညာတွေအဲဒါတစ်ခုပေါ့နော်ဒါလေနဲ့ပတ်သက်တဲ့ဟာရဲ့နောက်အညစ်အကြေးဆွတ်တာဆိုလို့ရှိလို့ရှိရင်ဘလို့အညစ်အကြေးဆွတ်မလဲဘလို့ဟိုပါပေါ့နော်ဒီကိုယ်တွင်းကျန်းမာဖို့တန့်ရှင်ဖို့အတွဲအဲ့အဲ့ဒီဟာတွေပေါ့နော
်အဲ့ဒ
ါတွေလောက်ချက်လုပ်နေကြပါတယ
်ဟုတ်ကဲ့ဒါသူတေသနာတွေလောက်တာကျူပြီးတော့ပြင်ဆင်ထားတာပေါ့နော
်ဟုတ်ပါတယ်အ
ဲ့တော့အခုအင်္ဂါဂျိုဘောမှာအခုလောလောဆယ်ရောသူတေသနာလုပ်ပြီးတော့ပို့လွှတ်ထားတဲ့ဆက်ရုပ်တွေရှိတယ်လို့သိရပါတယ်။ဒါနဲ့သူတို့တွေကဘာတွေလုပ်နေပါလဲ။ဘာအတွက်ကို
အဓိကကတော့
ပြောပြပေးပါဟုတ်
။ဟုတ်ဟုတ်ကဲ့ပြောပြပါမယ်။အဓိကကတော့ဗာလဲဆိုလို့ရှိရင်အင်္ဂါဂျိုလွန်ခဲ့တဲ့10နှစ်15နှစ်လောက်မကကလေးကနေပြီးတော့သူတို့ကင်းထောက်ဂျိုတွေဂျိုတုတွေပို့ပြီးတဲ့အခါကျဒီကနေပြီးတော့လှမ်းကြည့်အဲ့တော့အင်္ဂါဂျိုကကဘာလိုပဲဟိုပိုလာကက်တစ်ဆိုတာရှိတယ်လေ။အဲ့တော့ရေရှိတဲ့နေရာတွေပေါ့နော်။ဆောင်းတင်းကြလို့ရှိရင်အဲ့နေရာတွေဖွေးသွားတော့ဒီနေရာတွေမှာရေရှိတယ်ပေါ့နော်။ဆိုပြီးတဲ့အခါကျတော့ဟိုလူသွားတယ်ဆိုလို့ရှိလို့ရှိရင်လူကရေပေါ်မူတည်ပြီးတော့အသက်ရှင်ရတာ
။အဲ့
တော့ရေရှိတဲ့နေရာကိုလွှတ်မယ်ဆိုရေတကယ်ပဲရှိရလားဆိုတာပေါ့နော်။အဲ့ဆိုတော့အဲ့ဒါအဲ့အတွက်တိုင်းတာဖို့အတွက်ကိုစက်ရုပ်တွေလွှတ်ပါတယ်။အဲ့တော့စက်ရုပ်တွေကပါလဲဆိုတော့အင်္ဂါဂျိုဘောမှာကျွန်တော်တို့အင်းအားကန်ကြီးလို့အင်းလေးကန်ကြီးလို့ရေတွေရှိတာမဟုတ်ဘူး။ဟုတ
်က
ဲ့။သူ့ရဲ့မြေကြီးအောက်မှာနော်အင်္ဂါဂျိုရဲ့မြေလွှာအောက်မှာညာပေပေါင်းမြောက်များစွာမှာနှစ်ပေါင်းလွန်ခဲ့တဲ့နှစ်ပေါင်းတန်းပေါင်းမြောက်စွာစွာရေရှိခဲ့ပူတယ်ဒါဆိုလို့ရှိလို့ရှိရင်တော့တတော်ရီလည်းရှိမှာပဲဆိုပြီးတဲ့အခါကျတော့ပထမဦးဆုံးစထွက်တာတော့ရေရှာထွက်တာပေါ့အ
ဲ့
တော့ရေရှာထွက်ရုံနဲ့မကဘူးအင်္ဂါဂျိုဘောမှာဘလို့တတ်ထူမျိုးတွေရှိတယ်လဲဆိုတော့ဘူမိဗေဒဆိုင်ရာလေးလာမှုတွေအများကြီးလောက်ရပါတယ
်
အင်္ဂါဂျိုကဘလောက်ပူလို့ဘလောက်အေးတယ်လဲပြီးတဲ့အခါကျတော့ရေကိုရေငွေရှိသလားမရှိဘူးလားအဲ့ဒါတွေသူတည်တနာလောက်ရတယ်နောက်ပြီးတဲ့အခါကျတော့ဒီမြေကြီးတွေကနေပြီးစိတ်ရုပ်တွေကသူတို့ဟာသူတို့ตัวดีอ่ะนี่ภิรอวีเนี่ยหล่นไปแล้วหญ่นจ้าเลยรู้สิรู้สิ10นาทีแล้วတော့จ้าแล้ว10นาทีแล้วဆိုလို့ရှင်โหสิกนอลยောက်ตัวดาเนี่ยตัวบาเลยไอ้เสยยุคกะญีจีโห2 2ปีนี่คือแกตูโกไรไอ้ห่าโหบาขอเลยဆိုคยินเล้เนี่ยกอเนา
ะตูอ่ะตูซ้ําตัดตา
ตูอ่ะตูซ้ําเออไอ้คาจ้ะรอไอ้เสยยุคตะคู่ลงโกไนกูอ่ะบาเลยဆိုလို့ရှိรู้สิตูโกไรกาหมองตัวกาวกาวติยိုက်แต่กาแล้วสิเราเนาะเออกาหมองตัวพี่รอดีดัตตัตถุฤกูโกไรไนตูရှာ
ဒီ
သာသန်တပြည့်တဲ့ခါကြလို့ရှင်အဲ့ဒီ data တွေကိုကဘာကိုပြန်ပို့
ဟုတ
်ကဲ့ပေါ့နော်အဲ့လိုလုပ်နေတာရှိပါတယ
်ဆိုတော့ဒီလောက်ပေါ့နော်ခက်အခုမှအင်္ဂါဂျိုအကြောင်းနဲ့ဘာမှမသိသေးပဲနဲ့လူနေဖို့လုပ်နေတယ်ဆိုတော့ဒီရည်ရွယ်ချက်ကဟိုကအောင်မြင်မယ်လို့အောင်မြင်မယ်ထင်လို့လုပ်နေတာပါလ
ားအောင်မြင်ပါပါအောင်မြင်ပါပါအောင်မြင်ပါနောက်အမေရိကန်တနိုင်ငံနဲ့လောက်တာမဟုတ်ပါဘူးကဘာမှာရှိတဲ့အဲ့ဒီစက်မှုလက်မှုထွန်းကားပြီးတော့သူဟိုကအာကာသတုတေသနာကိုအရန်ကိုစိတ်ဝင်စားစွာလုပ်နေရရုရှားလည်းပါပါတယ်အာပြီးတဲ့အခါကျရင်ဂျာမနီပါပါတယ်ပြင်သစ်ပါပါတယ်အီတလီပါပါတယ်အင်္ဂလန်ပါဂျပန်လည်းပါတယ်ကနေဒါလည်းပါတယ်ပေါ့နော်နိုင်ငံပေါင်းများစွာနေပြီးတော့တရုတ်ပြည်တော်ပါပါတယ်အဲ့အကုန်လုံးစုပေါင်းပြီးတဲ့အခါကျတော့ဒီအင်္ဂါဂျိုဘောကိုဟိုလူတွေနောက်နှစ်တရားစသည်ဖြစ်စေပေါ့နော်အဲ့ကြလို့ရှိလို့ရှိရင်တွားပြီးတော့နေကြမယ်အဲ့မှာပေါ့နော်ပြည့်တဲ့ခါကျသူတည်တနာရေလုပ်မယ်ဆိုတဲ့ရည်ရွယ်ချက်နဲ့အာသွားတာရှိပါတယ
်ဟုတ်ကဲ့ဆိုတော့အခုအင်္ဂါဂျိုမသွားခင်ပေါ့နော်သူတည်တနာတွေလုပ်နေတာအပြည့်ပြည့်ဆိုင်ရာအာကာသစခန်းမှာပါ
ဆိုတော့ဒီ
အပြည့်ပြည့်ဆိုင်ရာအာကာသစခန်းကိုအခုက เนาะဒီနေရာမှာပဲနေလို့ရလားမရလားစမ်းသပ်နေတာရှိပါတယ်ဘယ်ဘယ်အချိန်နေများရှိပါပြီလဲအဲ့ဒါဟုတ
်အဓိကဘာလဲဆိုတဲ့အခါကျတော့ကမ္ဘာဆွဲရလုံးဝမရှိတဲ့နေရာမှာလူတွေနေတဲ့အခါကျလို့ရှိလို့ရှိရင်ဟိုဟာစိတ်တက်ရေးအရာရဟိုဟာပေါ့เนาะဒီစဉ်းစားတာတွေးခေါ်တာတွေကအစာပြောင်းသွားတယ်ဆိုတာရှိတယ်နောက်တစ်ခုကဘာလဲဆိုလို့ရှိလို့ရှိရင်လူတွေဒီကမ္ဘာဆွဲရမရှိတဲ့အခါကျရင်အယိုးပွားယောဂဖြစ်တယ
်ဟုတ်
ကဲ့အဲ့ဒါအဲ့တော့ osteoporosis လို့ခေါ်ပါတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတာအခုထိစုံစမ်းတုံးပါပဲအဲ့တော့လွန်ခဲ့တဲ့ဟိုပါပေါ့နော်ဟိုလာတိတ်မကြိုက်တေကင်ကကျွန်တော်တို့ NASA Glenn ဆိုတာပေါ့နော်အဲ့အာကာသသူရဲကောင် John Glenn အာသူအသက်80 80လောက်မှာသူအဲ့အပြည်ဆိုင်ရာအာကာသစခန်းထဲမှာတလားနှစ်လားလောက်နေခိုင်းပြီးပြန်ဆင့်လာတဲ့အခါကျတော့သူကဘာပေါ်လဲရောက်သူလမ်းကိုယ်တိုင်းမလျှောက်နိုင်ဒရင်တရားဖြစ်နေအဲ့အဲ့ဒါမျိုးပေါ့နော်နောက
်
ဒီအကတာစခန်းထဲမှာဟိုအကြာကြီးနေတဲ့အခါကြလို့ရှိရင်ရုပ်ပိုင်းဆိုင်ရာရောစိတ်ပိုင်းဆိုင်ရာပြောင်းသလားဆိုတဲ့ဟာကိုလေ့လာတာရှိပါတယ်အဲ့တော့ဘာလဲဆိုလို့ရှိရင်အမွှာကြီးအကိုနှစ်ယောက်နဲ့လွန်ခဲ့တဲ့မနှစ်ကစမ်းခဲ့ပါတယ
်စမ်း
ခဲ့တဲ့အခါကျတော့ကျွန်တော်ပြောမှုတယ်ထင်ပါတယ်အဲ့တော့ဘာလဲဆိုတော့အမွှာကြီးကိုဖြစ်ပြီးတဲ့အခါကျတော့
သူ့
အပေါ်မှာစားတဲ့အတိုင်းအောက်ကဘာပေါ်မှာတယောက်ကဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဟိုပေါ်မှာလည်းသူဒီအတိုင်းပဲစားဒီအတိုင်းပဲအဲ့ဒါစိတ်ဝင်စားဖို့ကောင်းတာဘာလဲဆိုတဲ့အခါကျတော့ဟိုဟိုရင်းပေါ့နော်အပြူဆိုင်ရာအာကာသစခန်းထဲမှာအလုပ်လုပ်တဲ့မာကယ်လီပေါ့နော်အာသူပြောပြသူစစ်လိုက်တဲ့အခါကျတော့သူစမိတ်လာတယ
်ဟုတ်တတိမိ
တ်လားတတိမိတ်မိတ်လာတယ်ဆိုတော့လေဟိုအလွန်ခဲ့တဲ့ဟိုဟာပေါ့နော်မနေ့ကဘာစားလဲဆိုတော့တခါကြီးကြာရင်သူမမှတ်မိတော့ဘူးပေါ့နော်အဲ့ဒါဆိုတော့ဘာကြောင့်ဖြစ်တယ်လဲပေါ့ဒီပေါ်မှာဟိုကဘာပေါ်မှာရှိတယ်သူဟိုပါပေါ့နော
်ဟို
အဲဖွားပွဲတော်ကတော့ဘာမှမဖြစ်ဘူးသူကမနေ့ကဘာစားလဲလဲမှတ်မိတယ်ပြီးခဲ့တဲ့3ရက်လောက်ကဘာစားလဲဆိုတာလဲမှတ်မိတယ်ပေါ့ဆိုတ
ော့
ဩအဲ့ဒါမျိုးပေါ့နော်အဲ့ဒါကြီးပါလာတာပေါ့နော်နောက်ပြီးတော့ကျမကြီးဒါနှစ်ဟိုဟာတစ်နှစ်လောက်နေခဲ့တဲ့အခါကျတော့ကျမကြီးဘယ်လောက်အထိပြောင်းလဲသွားလဲဆိုတဲ့ဟာတွေလဲလေ့လာတာရှိပါတယ
်ဟု
တ်ကဲ့ဒါတွေဟာဟိုအင်္ဂါဂျိုတဲ့ဒီတဲ့မကဝေးတဲ့နော
်ဒီ
ပေါ့နော်ဒီစက်ကြဝလာအစွန့်ထိသွားတဲ့အခါကျလို့ရှိလို့ရှိရင
်ဓာ
တ်တွေကိုကြိုပြီးလေးလာနားလေတိထားမှဟာ
ဟုတ်တယ်ပါဟုတ်တယ်
ကြိုပြင်ထားမှရမယ်ကိစ္စတွေပ
ါဟုတ်ကဲ့ဟုတ်ပါတယ်ဆရာဒီလိုမျိုးသွားတယ်ဆိုလို့ရှိရင်လူတွေကချမ်းမရအစားပေါ့နော်နေရေးထိုင်ရေးအကုန်လုံးကိုတွက်ချက်ပြီးတော့မှဓာတ်တွေကိုစီစဉ်တယ်စီစဉ်တယ်ဆိုတော့အခုမှန်းထားတာပေါ့နော်ဒီအင်္ဂါဂျိုကိုအင်္ဂါဂျိုပေါ်မှာဘယ်နှစ်ခုနှစ်လောက်ကြာလို့ရှင်လူကိုလွှတ်တင်နိုင်မလဲပ
ေါ့အဲနောက်15နှစ်ဆိုတဲ့အခါကျတော့
2030
လောက
်န
ော်30နဲ့35ကြာလောက်မှာဆိုလို့ရှိလို့ရှင်သူတို့စသွားဖို့အတွက်ကိုအင်္ဂါဂျိုဟွာသွားဖို့အတွက်ကိုအဆင်သင့်ဖြစ်လောက်ပြီလို့ထင်ပါတယ
်ဟုတ်ကဲ့
ဟုတ်ပါတ
ယ်အခုဒီ NASA ကဒီအင်္ဂါဂျိုပေါ်မှာသွားပြီးတော့နေဖို့လုပ်တာ NASA တခုတည်းလုပ်တာလားတခြားဘယ်အဖွဲ့တွေပါလဲပြောပြပေးပါ
ဦးဒီဟိုအင်္ဂါဂျိုကိုသွားပြီးတော့ဟိုဒီသွားဖို့အတွက်ကိုအမေရိကန်နိုင်ငံအမျိုးသားလေကြောင်းနဲ့အာကာသတုတေသနအမေရိကန်အစိုးရထောက်ပံ့ထားတာပေါ့နော်အဲ့တော့ဒီဌာနအမေရိကန်အစိုးရတယ်မဟုတ်ပါဘူးတခြားကမ္ဘာမှာရှိတဲ့တခြားနိုင်ငံတွေကဥပမာအဖြစ်ရုရှားလည်းအာသွားဖို့ကြိုးစားနေပါတယ်အာထိုနည်း၎င်းပဲအာတရုတ်ပြည်သူသမ္မတနိုင်ငံကလည်းသူတို့သွားဖို့အတွက်ကိုအာကာသယင်မှုတွေနဲ့ဒီအင်္ဂါဂျိုပေါ်ကိုဟိုပေါ်ချီချဖို့အတွက်ကိုဆိုရဲဟာပါပါတယ
်
အဲသူတို့ကြိုးစားနေတဲ့အထက်မှာလူရောက်ဖို့အပြင်နောက်ဘယ်လိထောင်စဉ်းစားနေတဲ့ဘယ်အထိထောင်စဉ်းစားနေလဲဆိုတဲ့အခါကျတစ်ချိန်သောအခါမှာကမ္ဘာပေါ်မှာရှိတဲ့တန်ရာဇာတ်တွေမရှိတော့ဘူးဆိုလို့ရှိရင်အင်္ဂါဂျိုပေါ်မှာရှိတဲ့တန်ရာဇာတ်တွေကိုဟိုမှာနေပဲသွားအေးဟိုပါပေါ့နော်အေးဂျိုတန့်စင်ပြီးတော့ပြန်ယူလာပြီးတော့ဒီမှာတုံးလို့ရမလားအဲ့အဲ့ဒီအထိကိုတော်တော်ကိုဟိုပါပေါ့နော်စဉ်းစားနေကြပါတယ်စီးပွားအဖြစ်ပေါ့နော
်ဟု
တ်ကဲ့ဟုတ်ကဲ့
အခုလိုမျိုးဖြည့်ချပေးတဲ့အတွက်ဥပဒေ
ပါဟုတ်ကဲ့ကျွန်တော်လည်းကျေးဇူးတင်ပါတယ
် View American အတန်းကတနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ line 24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီတော်တာရှင်တို့ဆက်လက်နားဆင်နေနေရတာကတော့ VOA မြန်မာပိုင်းရဲ့တင်းနာနေနန်းခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းနိုမီတာ32 40 49တို့အပြင်လိုင်းနိုမီတာ50 kHz 5955နဲ့လိုင်းလိုက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တင်းနာဆရာဦးစီစုအောင်မြင့်ရဲ့ပြည်တွင်တုံးတက်ချက်အစီအစဉ်ကိုနားဆင်ရမှာဖြစ်တယ်လို့ကဘာတလောထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်အခုရင်းဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်မတ်အေးတန်နာကျော်ကအစီအစဉ်တင်ဆက်ထားတာပါနားဆင်နိုင်ကြပါပြီခင်ဗျာ
မင်္ဂလာပါရှင်အမေရိကန်ပြည်အောင်စုမှာကမေလရဲ့ဒုတိယတနင်္ဂနွေနေ့ဒီကနေ့မေလ14ရက်နေ့လို့နေမျိုးကိုအမေများနေ့ရဲ့လို့သတ်မှတ်ထားတာပါမိခင်ဆိုတာလဲလူတိုင်းဥထိတ်ထားတဲ့ပုံကဖြစ်လို့အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုထိတ်မှတ်ထားဂုဏ်ပြုတာတွေကဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရတာပါနော်ဒီနေ့ကြားရောက်တဲ့မိခင်များနေ့မှာ VOA တချစ်ပရိသတ်တွေအနေနဲ့ကိုယ့်ရဲ့ကျေးဇူးရှင်မွေးသမီးခင်တွေမေတ္တာတီးလေးတွေနဲ့ဂုဏ်ပြုစကားတွေပါလာပါရဲ့VOA Facebook တော်ရရှင်ဇော်မျိုးထွေကသမရကန်းချီရက်ွက်ဒလာမျိုးနယ်ကမေမေတော်ထေးချီအတွက်မိခင်များနှင့်ဂုဏ်ပြုတိလက်ဆောင်တပုတ်ပါပါရယ်ဥဝါကာဆိုတဲ့ Facebook ပေါ်ကတော်ရရှင်ကတော့ရန်ကုန်တိုင်းတာကေတာရှုကင်းသာအင်ယာမာနေတဲ့ကျွန်တော်ရဲ့ချစ်မေမေတော်တန်တန်းဝင်းအတွက်ပါဗိုလ်ဖြူရဲ့အမေရုပ်ရည်တချင်လေးတောင်းဆိုခြင်းပါတယ်အီးမေးလ်ကတော်ရရှင်တယောက်ကလည်းအမေများနှင့်အတွက်ဗိုလ်ဖြူတည်ဆိုထားတဲ့ဆက်ရည်ဆိုတဲ့တချင်လေးထုတ်လွှင့်ပေးပါလို့တောင်းဆိုလာပါတယ်ထိုင်းနိုင်ငံဖုခက်မြို့ကတာကြီးဖြစ်တဲ့အောင်ကဝင်းကတော့ဘကိုးတိုင်းကဝါမြို့နယ်အောင်ကောင်းညွန့်ချေးရွာနေမိမိဒေါ်တင်တို့အတွက်မင်းကျုံဆိုရဲ့မိဘတိုင်းရင်မာတခြင်းလေးထုံလွင့်ပေးပါဆိုတဲ့တောင်းဆိုလာပါတယ်။သရရှင်အာကြီးကတော့ရန်ကုန်တိုင်းထိုင်းတပင်မြို့နယ်လှဲစိတ်ဆန်ပြချေးရွာနေချစ်မိမိဒေါ်ခင်တန်းရွှေအတွက်တခြင်းလေးနဲ့မိမိကိုဂုဏ်ပြုခြင်းပါတယ်။ရန်ကုန်မှာရှိတဲ့တားချစ်တဲ့မိမိဒေါ်သူစာမြင့်အတွက်ဝါရှင်တန်ဒီစီကိုရောက်နေတဲ့တားဖြစ်သူတန်ထွတ်အောင်ကအမေများနဲ့အမတ်တရားမေတ္တာတေးလက်ဆောင်တခြင်းတပုတ်ပါပါရဲ့ရှင်။အာလုံတောင်းဆိုထားတဲ့တခြင်းနဲ့တပုတ်စီမထုတ်လွှင့်ပေးနိုင်လို့ဗိုလ်ဖြူတည်ဆိုထားတဲ့အမေရုပ်ရည်ဆိုတဲ့တခြင်းလေးနဲ့ဒီတော်ရရှင်အာလုံရဲ့မိခင်တွေကိုမေတ္တာတေးလက်ဆောင်ပါခြင်းပါရဲ့ရှင်
။မလွန်ဆန်းနိုင်သင်္ခါရအမေရဲ့ဘဝဒီအချိန်မှာဇရာထောင်းရဲ့ဒီto be thought to know the yin yi we lay to make you me ye ye re la ye me be la be a twee 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 me do me me bo chang de o me be ni ye a me a ke le la
တိုင်းဘိုကလေးမျိုးကမေမေဒေါ်မီရီဆိုင်းတောင်တွေထွင့်နေရင်မေမေနေကောင်းလားတချင်လေးတောင်းဆိုပါရစေ VOA ကိုအထူးကျေးဇူးတင်ပါတယ်လို့ဆိုလာသူကတော့ရဲမြင့်သူဖြစ်ပါတယ်မန္တလေးတိုင်းဒေသကြီးပသိမ်ကြီးမျိုးတွေကကျွန်တော်ချစ်တော်ကျွန်တော်ရဲ့မေမေဒေါ်ချစ်ကြီးတဲ့အတွက်တေးတန်ရှင်ထွင့်နေရင်မေမေနေကောင်းလားဆိုတဲ့တချင်လေးတောင်းဆိုကြပါတယ်အဝေးရောက်တားမိုင်းဆိုပြီးတော့စစ်သွေးထင်တောင်းဆိုလာပါတယ်ချန္နာပူကတော့မိခင်အားလုံးအတွက်မေတ္တာတည်လက်ဆောင်တစ်ပုတ်ပါပါတယ်တားဖြစ်သူကျော်လင်းမောင်ကပခုတ်ကူကမိမိဒေါက်ခင်မာကြီးအတွက်လဲထူဝင်တဲ့မိခင်မြတ်တာဖော်ကျူတဲ့တခြင်းတပုံနဲ့မြတ်တာတိလက်ဆောင်ပါပါတယ်။မိမိနားဆင်နိုင်ပါစေတဲ့။ကိုစိုးလွင်ကတော့မေလ14ရက်နေ့အမေရိကန်ပြည်အောင်စုမိခင်များနေမှာအဝေးတနေရာမန္တလေးမှာနေတဲ့ကျွန်တော်အမေဒေါက်ခင်တို့အတွက်ထူဝင်တဲ့နေကောင်းလားမိမိတခြင်းလေးတောင်းဆိုကြပါတယ်။န နောက်ပြမေးရအားလုံးအတွက်နဲ့အမေစုအတွက်လည်းဒီသတင်းလေးကိုထုတ်လွှင့်ပေးပါ VOA ကျေးဇူးတင်ပါတယ်လို့ဆိုလာပါတယ်မိမိနေကောင်းလာတဲ့ချင်းကိုထွေပြီးဆုထားပါတယ်ရှင
်မိမိတာချစ်တယ်မိမိစီစင်ရဲ့ချစ်မေချစ်ချင်းလေးဒီဘာမီကိုတာရပါစေမိမိနေကောင်းလာမိမိမိမိလုံးနာရဲ့ကြပြစွန့်ချိန်မပြတ်စက်တမြစ်တာမိမိဆိုတန်ချိုအိုးအေးမိမိဒီကောင်လာမိမိကျောင်းလေးကရင်မှခံစား
တရားဖြစ်နေတောင်ကြီးကမဲ့မဲ့ဒေါ်သိမ့်မေအတွက်တော့ဝါရှင်တန်ရောက်တမင်းငယ်ရင်းကမြစ်တာတိလက်ဆောင်တချင်းတပုံနဲ့ကတော့ပါတယ်လက်ထိုးကြီးမျိုးကချစ်မေမေဒေါ်ရင်ရင်မေအတွက်တော့တမင်းဖြစ်တဲ့ခင်မာတစ်ကအမေများနဲ့အမတ်တရားတေးတချင်းတောင်းဆိုပါတယ်ဆိုပြီးတော့စာရေးလာပါတယ်မြို့မြို့သူကလည်းရန်ကုန်တိုင်းကော်မွန်မြို့နယ်တကူပုံရွာမှာနေတဲ့ချစ်မေမေဒေါ်ဆန်းဆန်းအေးအတွက်ပါတယ်မြစ်တာတိလက်ဆောင်ပါပါတယ်ရှင်ချစ်တဲ့မိမိဒေါ်မင်းမင်းလိုင်အတွက်တမီးလေးဤတန်စင်ကဝါရှင်တန်ဒီစီကနေအမေများနဲ့အမတ်တရားမေတ္တာတိလက်ဆောင်တခြင်းလေးတောင်းပေးလိုက်ပါတယ်။မိမိနဲ့လည်းမကြခင်ပြန်ဆောင်ရဖို့အတွက်အရန်ကိုမျှော်လင့်နေပါတယ်တဲ့။တမီးလေးဤတန်စင်ဖြစ်ပါတယ်။အိုင်ရင်စင်မာမြင့်တည်ဆွထားတဲ့တမီးရဲ့မိမိဆိုတဲ့တခြင်းလေးနားဆင်ကြည့်ပါအောင်နော်
။ရှိကမြေကွေကပီလိုခွန်အပင်းနဲ့တိတ်စကားတွေသာပြောတယ်to me and me when you're in babu same pita she lele if you love don't you need me who been lena ma amye kwe ka pi叫我是妈呀地你都
ချစ်မမေဒေါ်အေးဆန်အတွက်အမေနဲ့ရွာကိုလွမ်းနေဆိုတဲ့အမတ်တရားတခြင်းလေးတောင်းဆိုခြင်းပါလေ။အေရီတိုင်းရေကြီးမြို့နယ်ကွင်းချောင်းကျေးရွာကမိမိဒေါ်လှိုင်ဖို့အတွက်ဂုဏ်ပြုတခြင်းလေးဖြစ်တဲ့ဟင်္ဒရာထွန်းရဲ့အမေနဲ့ရွာကိုလွမ်းနေဆိုတဲ့တခြင်းလေးနဲ့မိမိကိုဂုဏ်ပြုခြင်းပါလေ။ VOE ကိုအထူးပဲကျေးဇူးတင်ပါတယ်ဆိုတော့ပင်တရားကနိုင်လင်းထုံးကလည်းစာရေးလာပါတယ်။ရန်ကုန်တိုင်းဒေသကြီးတင်ရန်ကျွမြို့နယ်ပြည်အောင်စုရိတ်မော်အိမ်ရန်ကချစ်မမေဒေါ်မော်မမညွန့်အတွက်တခြင်းတောင်းလာသူကတော့ညောင်ရွှေတောင်းရှိပ်လို့ရေးထားတဲ့ Facebook အကောင့်ပိုင်ရှင်ဖြစ်ပါတယ်။ကြားပဲကြီးဆိုတဲ့တော်ရရှင်ကလည်းဟင်္ဒရာထွန်းရဲ့အမေတချင်းတပုတ်တောင်းဆိုချင်ပါတယ်။ပသိမ်တောင်မော်ကအမေဒေါ်ခင်ကြီးအတွက်ပါတယ်။ဟင်္ဒရာထွန်းရဲ့အမေနဲ့ရွာကိုလွမ်းနေဆိုတဲ့တချင်းလေးနဲ့မိခင်တွေကိုကြတော့ပါမယ်နော်
။မြို့ကြီးပြန်ကြီးရောက်တာ၃နှစ်၃နှစ်ကြာပြီအမေ။ပညာဝေးမိကပိန်ကြီးတနေရရင်မှသာပြောရတဲ့ရွာနဲ့အနေဝေးပြီမယ်။ဘဝရှင်ရွေးလို့လာ
တကယ်အတတ်သိပညာရှာရင်အပေါင်းအသင်းတငယ်ကြီးများနဲ့ကသာကူသာတော်ပါကြတယ်ဘာသဘောကအမှန်တကယ်အမင်းနဲ့ရောအမှန်တန်းနာတာလားကျွန်တော်မှဖြေရတယ်ကြွားချင်းပဲလို့ပြောင်းမိရဲ့ဟိုနေဆိုင်ကောင်းမှသာကွယ်
ရှင်နေတောင်းဆိုထားတဲ့တခြင်းနဲ့အပုပ်စိတ်မထုတ်လွှင့်ပေးနိုင်တာကိုတောင်းပန်ကြပါတယ်နော်။နာမည်တနင်္ဂရီအမေများနေ့အတွက်တခြင်းတောင်းကြပါတယ်ဆိုရစာချိုရေးလာတဲ့တော်ရရှင်ကတော့တက်မဟာနစ်ကစောချင်မောင်ဖြစ်ပါတယ်။သူကတော့ KNU ဘဟု16ချိန်မြောက်ကွန်ဂရက်မှာ KNU ဘဟုမှာဘာတာဝင်မှပေးမခံရတဲ့ကျွန်တော်ရဲ့ကရင်အမျိုးသားခေါင်းဆောင်ဆရာမကြီးနော်စီဖိုးရာအတွက်မျိုးကြီးရဲ့အမေတခြင်းတောင်းဆိုကြပါတယ်။ VOA 1တော်သားတွေစိတ်ချမ်းသာခြင်းကိုယ်ရည်ချမ်းသာခြင်းနဲ့ပြည့်စုံကြပါစေလို့တက်မဟာနစ်ကစောချင်မောင်တောင်စုမြတာပို့လာပါတယ်။ ARI တိုင်းចောင်းကုန်းမြို့နယ်ညောင်ကိုင်းကျေးရွာနယ်အမေဒေါ်ရူလာဆရာကတော်ဒေါ်တင်ရွှေနဲ့ဆရာမနော်အောင်များတို့တွေကိုအောင်တိုက်ကမိခင်မြတံဖွဲ့ဆိုတဲ့ဒေတဘုံနဲ့မြစ်တာဒေလက်ဆောင်ပါပါတယ်။မေမျိုးမြက်ကတော့မေမေဆုံးတာ26နှစ်ရှိသွားပြီသတိရလိုက်တာမေမေရဲ့ငါးကြော်ထားတဲ့စင်းနဲ့ထမင်းနယ်ပြီးတော့ခွန်ကျွေးခဲ့တဲ့အရာသာကဆွဲချန်နေတော့မဲဆိုရင်ယုံမမလားတဲ့။မျိုးကြီးတည်ဆူထားတဲ့အမေဆိုတဲ့တခြင်းကိုနားစင်ပါတော့။
အိမ်မရတဲ့ညတိုင်းမှာချောတဲ့ကြမြဲတဲ့လူအကြောင်းရောင်းစေပါမိုင်းရဲ့ကြမြဲလက်တွေကူတော့ရှိမှုဝေဆုံးရဲ့ဝေးပါဘဝရချရတာအမေကိုတန်းသာရှိအမေရဲ့ကြံစာအကိုနေတိုင်းဖာလို့ကြံဆုံးခြင်းပါ
များနဲ့မေတ္တာဒေလက်ဆောင်ပါလာကြတဲ့အထက်မှာအခောက်တိုင်းမပါမဖြစ်တဲ့ချင်းလေးဖြစ်တဲ့အမေရင်တဲ့ချင်းလေးနဲ့လည်းမိခင်နဲ့အားလုံးကိုလက်ဆောင်ပေးချင်ပါတယ်။ပဲခူးတိုင်းညောင်လေးပင်မြို့နယ်ဗဇွန်မြောင်းစံပြချေးရွာကအမေဒေါ်ရင်ချီအတွက်အစိုးရထုတ်ရင်တင်အမေအိမ်တဲ့ချင်းလေးတောင်းဆိုချင်ပါတယ်တဲ့ကြော်ချင်ပါသူကကျေးဇူးမမေ့ပါဘူးလို့ဆိုလာပါတယ်။စင်ကရမေမေဒေါ်ကျူကျူခိုင်အတွက်တောင်းငယ်လေးတွေကအမေများနဲ့အမတ်တရအမေအိမ်တဲ့ချင်းလေးထုတ်လွင့်ပေးပါလို့လည်းတောင်းဆိုလာပါတယ်။မြတ်တော်နှင်းကတော့မော်ဝီမြို့ဖျားကြီးလက်ကချစ်မိမိဒေါခင်ရီအတွက်အမေအိမ်တခြင်းလေးတောင်းဆိုပါတယ်။ဥထိုက်ကလည်းတပိတ်ချင်းမြို့ကချစ်မိမိဒေါခင်ရွှေအတွက်အမေများနဲ့အမတ်တရဒေတချင်းမြစ်တာဒေလက်ဆောင်ပါလာပါတယ်။ကဝေါမြို့နယ်ဝဲပဒံစံပြကျေးရွာကဂျေဆုရှင်မိမိဒေါကလီအတွက်အမေများနဲ့မိမိတည်းနဲ့တခြင်းတောင်းဆိုခြင်းပါတယ်လို့လည်းကိုမျိုးကစာလေးရေးပို့လာပါတယ်။ကျွန်တော်နာမည်စာစောကဘော်တူပါဆိုတဲ့တော်ရရှင်ကတော့ကျွန်တော်မိမိအတွက်ထူးဝင်တဲ့အမေတချင်းလေးတစ်ပုဒ်ထုတ်လွှင့်ပေးပါတဲ့ရဝေးရန်နေအားလုံးမှာရှိကြပေမဲ့လည်းအမေအိမ်ကခွာလာရတဲ့တောင်းငယ်တမင်းငယ်တွေအားလုံးအတွက်မရှိမဖြစ်အရန်လဲခံစားရတဲ့တချင်းလေးဖြစ်တဲ့အမေအိမ်ဆိုတဲ့တချင်းလေးကိုနားဆင်ကြည့်ပါအောင်နော်ဒီတစ်ခါတော့ထူးဝင်တဲ့အမူရင်းတချင်းကိုဟေမာနေဝင်းပြန်ပြီးတည်ဆူထားတာကိုထုတ်လွှင့်ပေးလိုက်ပါတယ်အမေအိမ်တချင်းလေးနဲ့ပဲကဘာဘောကမိခင်များအားလုံးကိုဥညွတ်ကြတော့ပါလိမ့်ရှင
်လောကရေလမ်းများဘောလျှောက်သွားရင်းနေမုန်းပန်းလွန်နေလုံလာသလွန်ဆလုံးတန်တန်မိခင်အမီးရဲ့အင်ကူI'm sorry, I'm sorry.
ဒါကတော့မအီတန်နာကျော်ရဲ့မြန်မာပြည်ကပိဇာကဏ္ဍကိုတင်ဆက်ပေးခဲ့တာပါ။ကဘာနှံ့ကမိခင်များအားလုံးကိုစိတ်ချမ်းသာကြမ်းမာကြပါစေခင်ဗျာ။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါတော့မယ်။ကြားပြရွေးကောက်ပွဲပြည်သူတွေဘာကြောင့်စိတ်ဝင်စားမှုတင်ဆက်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းတုံးသက်ချက်ကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ။
ဒီကရရဲ့ပိုင်းကကျင်းပတဲ့ဤတော်စုညဉ့်ဉန်းရေးဆွေးနွေးမှုဘူးတွဲကော်မတီ UPD JC ကနေထူးခြားတဲ့ဆုံးဖြတ်ချက်တစ်ခုချနိုင်ခဲ့ပါတယ်။အဲ့ဒါကတော့ပြည်နယ်တွေအားလုံးကိုယ်ပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲခွင့်ရရှိရေးသဘောတူခဲ့ကြတာပါ။မြန်မာနိုင်ငံမှာ1948ခုနှစ်လွတ်လပ်ရေးရပြီးနောက်ပိုင်းအစိုးရအဆက်ဆက်ကိုတိုင်းရင်းသားအားလုံးလိုလိုကလက်နက်ဆွဲကင်ပုံကန်တိုက်ခိုက်ခဲ့ကြပါတယ်။အကြောင်းကတော့ဒန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဖို့အတွက်ပါခေတ်ဆက်ဆက်မြန်မာနိုင်ငံကိုအုပ်ချုပ်ခဲ့တဲ့အစိုးရတွေဟာကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပေးဖို့ဝေးလို့ဖက်ဒရယ်ပြည်ထောင်စုဆိုတဲ့စကလုံးကိုတော့လက်ခံခဲ့တာမဟုတ်ပါဘူးပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်ရောက်မှသာဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုတဲ့စကားပြောဆိုလာပါတယ်အခု NLD အစိုးရလက်ထက်မှာဆက်ပြီးအကောင့်ထဲပေါ်နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတော့ကိုယ်ပိုင်ပြဋ္ဌာန်းခွင့်လို့ပြောနိုင်တဲ့ပြည်내တိုင်းကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းခွင့်သဘောတူညီချက်ရခဲ့ခြင်းပါပဲပြည်내ရဲ့ကိုပိုင်ဖွဲ့စည်းပုံဟာတိုင်းသားဒန်းတူရေးအတွက်ဘလောက်အရေးပါသလဲအခုဒီဆွေးနွေးမှုရလဟာတကယ်တိုးတက်မှုတစ်ခုလားဆိုတာကုတ္တပတ်ဆွေးနွေးတင်ပြသွားပါမယ
်ကျင်းပခဲ့တဲ့ UPDJC ဆွေးနွေးပွဲမှာနိုင်ငံရေးကဏ္ဍအောက်ကအမျိုးသားဒန်းတူရေးကိုပိုင်ပြဋ္ဌာန်းခွင့်အခွင့်အရေးဖက်ဒရယ်ပြည်ထောင်စုမူပါတီစုံဒီမိုကရေစီစနစ်ကျင့်သုံးရေးစတဲ့အချက်ခုနှစ်ချက်ဆွေးနွေးခဲ့ကြပါတယ်။အဲ့ဒီအထက်ကမှဘာသာရေးနဲ့နိုင်ငံရေးရောရှက်တဲ့ကိစ္စကလွဲပြီးကြံကောင်းစဉ်အားလုံးကိုသဘောတူညီချက်ရခဲ့ကြရမှာတီနယ်ရီအနေနဲ့ကိုပိုင်ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးဆိုတာလည်းပါဝင်လာတာပါ။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေမှာတော့တီနယ်ရီဟာဖွဲ့စည်းပုံပြဋ္ဌာန်းချက်နောက်ဆက်တွဲဇယားနှစ်ပါကိစ္စရပ်တွေကိုသက်ဆိုင်ရာလွှတ်တော်အသီးသီးကနေဥပဒေရေးဆွဲပြဋ္ဌာန်းနိုင်ပေမယ့်ကိုပိုင်ဖွဲ့စည်းပုံရေးဆွဲအသုံးပြုနိုင်ရေးကိစ္စကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒါ့အပြင်ဇယားနှစ်မှာခွင့်ပြုထားတဲ့အချက်တွေကလည်းနည်းနေတဲ့အတွက်တည်နယ်နဲ့တိုင်းတွေအနေနဲ့လုတ်ပိုင်ခွင့်နည်းနည်းလေးပဲရှိတယ်လို့ဆိုရမှာပါ။အခုသဘောတူလိုက်တဲ့အချက်မှာတည်နယ်တွေအနေနဲ့ကိုပိုင်ဖွဲ့စည်းပုံခြေကံဥပဒေရေးဆွဲနိုင်တယ်ဆိုပေမယ့်ပြည်ထောင်စုဖွဲ့စည်းပုံခြေကံဥပဒေဘောင်တဲကပဲရေးဆွဲရမယ်အပြင်တီထောင်စုဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုသလောက်ကိုပဲပြဋ္ဌာန်းလို့ရမှာပါ။ဒါအပြင်အဲ့ဒီရေးဆွဲထားတဲ့ပြည်내ဖွဲ့စည်းပုံအခြေခံဥပဒေဟာတီထောင်စုဖွဲ့စည်းပုံအခြေခံဥပဒေနဲ့ကိုက်ညီမကိုက်ညီအငင်းပွားခဲ့ရင်တီထောင်စုအစင်းကဆုံးဖြတ်တဲ့ဆုံးဖြတ်ချက်ကိုနာခံရမယ်လို့လည်းဖော်ပြထားပါတယ်
။လောလောဆယ်မြန်မာနိုင်ငံမှာတိုင်းနဲ့ပြည်내14ခုရှိတဲ့အနေနဲ့2015ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကတိုင်းနဲ့ပြည်내12ခုရဲ့လွှတ်တော်တွေမှာအမတ်အများစုနေရာရပြီးလွှမ်းမိုးထားတာတွေ့ရပါတယ်။ရခိုင်ပြည်နယ်လွှတ်တော်မှာတော့ရခိုင်မျိုးသားပါတီကအမတ်နေရာအများစုနဲ့လွှမ်းမိုးထားပြီးရှမ်းပြည်နယ်လွှတ်တော်မှာတော့ပြည်ခိုင်မျိုးပါတီနဲ့တပ်မတော်ကိုယ်စားလှယ်တွေပေါင်းရင်အများစုနေရာယူထားနိုင်ပါတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရပြည်နယ်လွှတ်တော်တွေဟာပြည်ထောင်စုလွှတ်တော်နဲ့မဆိုင်ပဲစည်းကြစီလိုဖြစ်နေတာကြောင့်အဲ့ဒီ NLD လွှမ်းမိုးနိုင်ခြင်းမရှိတဲ့လွှတ်တော်နှစ်ခုရဲ့ဆုံးဖြတ်ချက်တချို့ဟာအငင်းပွားစရာဖြစ်နေပါတယ်။ဥပမာအားဖြင့်ပြည်ထောင်စုအစင်းကဖွဲ့စည်းထားပြီးကုလသမဂ္ဂအထွေထွေတွင်မှုချုပ်ဟောင်းမစ္စတာကိုဘီအနန်ခေါင်းဆောင်နဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ကိုရခိုင်ပြည်နယ်လွှတ်တော်ကလက်မခံတဲ့အကြောင်းဆုံးဖြတ်ထားပါတယ်။ဒါနဲ့ပတ်သက်ပြီးပြည်ထောင်စုအစင်းလွှတ်တော်ကရောပြည်ထောင်စုအစိုးရကပါတစုံတရာတုံ့ပြန်တာမတွေ့ရပါဘူး။အလားတူရှမ်းပြည်နယ်လွှတ်တော်ကလည်းမြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်တပ်ဖွဲ့၄ဖွဲ့ကိုမတရားအသင်းဖွဲ့တွေအဖြစ်ဆုံးဖြတ်ကြေညာထားပါတယ်။ပြည်ထောင်စုလွှတ်တော်ပြည်ထောင်စုအစိုးရရဲ့သဘောထားနဲ့ဆန့်ကျင်တဲ့ရှမ်းပြည်နယ်လွှတ်တော်ရဲ့အဲ့ဒီဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြည်ထောင်စုအစိုးရကရောလွှတ်တော်ဘက်ကပါဒီစုံတရားမှတ်ချက်ပေးတာမျိုးမတွေ့ရပါဘူး။ဒါတွေကလက်ရှိဖြစ်နေတဲ့အငင်းပွားမှုတွေပါ
။တကယ်တော့ဖွဲ့စည်းပုံအခြေခံဥပဒေကိုရေးဆွဲကျင့်သုံးလာတာနှစ်ပေါင်း200ကျော်လာပြီဖြစ်တဲ့အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်တွေမှာလည်းကိုယ်ပိုင်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေတွေရှိကြပါတယ်။ဒါပေမဲ့စိတ်ဝင်စားသူနည်းပါတယ်။အားလုံးအဓိကအာရုံစိုက်ကြတာကတော့ပြည်ထောင်စုဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေပါ။နောက်ထပ်အာရုံစိုက်ကြတာကတော့ပြည်ထောင်စုအစ်စ်မှအုပ်ချုပ်ရေးဥပဒေပြုရေးနဲ့တရားစီရင်ရေးမန်တိုင်ကြီး၃ရက်ရဲ့လုတ်ပိုင်ခွင့်နေနဲ့အပြန်အလှန်ထိန်းချုပ်မှုပါပဲ။ဒါ့အပြင်ပြည်ထောင်စုအစိုးရလုတ်ပိုင်ခွင့်နဲ့ပြည်내အစိုးရတွေရဲ့လုတ်ပိုင်ခွင့်ပြဿနာတွေကိုလည်းစိတ်ဝင်စားကြပါတယ်။
လက်ရှိ UPDJC မှာဆွေးနွေးပြီးသဘောတူညီချက်ရသွားတယ်ဆိုတာဟာဖက်ဒရယ်ပြည်ထောင်စုကိုဘယ်နည်းဘယ်ပုံတိဆောက်မယ်ဆိုတဲ့အထက်ကပုံသဏ္ဍာန်တစ်ခုကိုသဘောတူလိုက်တာပါတကယ်အနှစ်သာရကိစ္စတွေကိုတော့မဆွေးနွေးရသေးပါဘူးလက်ရှိဖွဲ့စည်းပုံခြေခံဥပဒေထဲမှာပြည်ထောင်စုစနစ်နဲ့ပတ်သက်ရင်အနှစ်သာရမရှိတဲ့အတုအယောင်ပြဋ္ဌာန်းချက်တွေအများကြီးရှိနေပါသေးတယ်။ဥပမာပြည်သူ့လွှတ်တော်နဲ့အမျိုးသားလွှတ်တော်ဖွဲ့စည်းတည်ရှိပုံဖြစ်ပါတယ်။ဒီလွှတ်တော်နှစ်ခုဟာမဲဆန္ဒအနေနဲ့အမတ်အရေးအတွက်သတ်မှတ်ပုံမတူတာကလွဲပြီးတခြားဘာမှကွဲပြားခြားနားမှုမရှိပါဘူး။အမေရိကန်နဲ့နိုင်ငံတချို့မှာလိုဘယ်လွှတ်တော်ဟာဘယ်လိုကိစ္စမျိုးကိုကင်တွယ်ရမယ်ဆိုတာတိတိကျကျသတ်မှတ်ထားတာမရှိပါဘူး။ဒါကြောင့်လွှတ်တော်နှစ်ခုခွဲထားတာဟာနာမည်ကွဲပြားတာကလွဲပြီးဘာမှမထူးဆိုတဲ့သဘောပါပဲ။နောက်တစ်ချက်လွှတ်တော်နှစ်ရဲ့အဆင့်အတန်းဒန်းတူညီမျှတယ်ဆိုတာကလည်းမှန်မှန်ပါဘူး။အမေရိကန်ပြည်ထောင်စုနဲ့လွှတ်တော်နှစ်ရဲ့စနစ်ကျင့်သုံးတဲ့နိုင်ငံတွေမှာဥပဒေတရရဟာလွှတ်တော်နှစ်ရဲ့လုံးကတိကျစီသဘောတူမှအတီးဖြစ်တာမျိုးပါ။လက်ရှိမြန်မာဖွဲ့စည်းပုံကတော့အငင်းပွားတာကိုပြည်ထောင်စုလွှတ်တော်လို့ဆိုတဲ့လွှတ်တော်နှစ်ရဲ့ပေါင်းပြီးမဲခွဲတဲ့စနစ်လှုပ်ထားတာကြောင့်အမက်အရေးအတွက်များတဲ့ပြည်သူ့လွှတ်တော်ဘက်ကအရေးတာနေတာအထင်ရှားတွေ့နိုင်ပါတယ်။ဒါဟာလက်ရှိဖွဲ့စည်းပုံမှာအနှစ်သာရနဲ့ပတ်သက်တဲ့ကြေတနာတွေအများကြီးရှိနေသေးတာတွေကသာတကတစ်ခုပါ
။ဘယ်လိုပဲဖြစ်ဖြစ်ပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့အစိုးရတပ်မတော်နဲ့လက်နက်ကိုင်တိုင်းသားတွေဟာဖက်ဒရယ်ပြည်ထောင်စုတည်ဆောက်ရမှာအရေးပါတဲ့ပုံပန်းတဲ့ဆန်ရကိစ္စတွေမှာသဘောတူညီမှုရကြတာကိုတော့ဝမ်းသာကြိုဆိုရမှာဖြစ်ပါတယ်။ဒါပေမဲ့ရှေ့ဆွေးနွေးပွဲတွေမှာတကယ့်ဖက်ဒရယ်ပြည်ထောင်စုအနှစ်သာရနဲ့ဆိုင်တဲ့ပြဿနာတွေစောင့်ကြိုနေပါသေးကြောင်းအဲ့ဒီဖြစ်စဉ်တွေကိုခက်ဖြတ်သန်းကြရအောင်မှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ
်။သူစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ကဏ္ဍကိုနားဆင်ကြရတာပါ။အခုနောက်ကအစီအစဉ်ကောင်းစဉ်ကြည်ညာမှာမှားယွင်းသွားတဲ့အတွက်တောင်းပန်အပ်ပါရခင်ဗျာ။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။မက်ခင်ဖြူထွေးနဲ့ကိုငင်းညံ့တို့ကတင်ဆက်ထားပါရခင်ဗျာ
။ခဏကဘက်ကောင်းပြူတော်မှာပထမဆုံးချိန်အနေနဲ့ခွေးတွေနဲ့သူတို့ရဲ့ပိုင်ရှင်တွေအတွက်မာရသွန်ပြိုင်ပွဲကျင်းပပါရယ်။ခွေးလေးတွေနဲ့သူတို့ရဲ့ပိုင်ရှင်တွေဝင်ပြေးပြန်ပြီးတော့စေယုံဆောက်ဖို့အလူငွေရှာပေးခဲ့ကြတာပါ။စီရီရက်စေယုံမှာအစာအုပ်တစ်ခုတည်ဆောက်ဖို့အတွက်ရံပုံငွေရှာကြတာဖြစ်ပါတယ်။ခီးပိုင်တမိုင်ချောအကွာဝေးပြေးကြတာဖြစ်ပြီးတော့ခွေးတစ်ကောင်နဲ့လူတစ်ယောက်စီအတွက်ဒေါ်လာ30စီဝင်ကြီးပေးရပါတယ်။အခုလိုရံပုံငွေရှာတဲ့ပုံစံဟာခွေးတွေကလူတွေကိုပြန်ပြီးတော့ကူညီပေးတဲ့ပုံစံမျိုးဖန်တီးလိုက်တာပါပဲလို့စီစဉ်သူတဦးဖြစ်တဲ့ဖီပီချာဦးစဟာချစ်ကပြောပါတယ်။ထိုင်းနိုင်ငံမှာတော့အခုလိုအပြေးပြိုင်ပွဲတွေမာရသွန်ပွဲတွေလုပ်ပြီးတော့ရံပုံငွေရှာတာဟာခက်စားလာတယ်လို့ခွေးချစ်သူတွေကပြောပါတယ်ရှင်။
မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာတော့ခွေးဗလာတိုက်ပွဲနှစ်ပတ်လည်အထိမ်းအမှတ်ဖြစ်စီတန်းလှည့်လည်ပွဲတွေလှုပ်ဆောင်ခဲ့သလိုတိုက်ပွဲဝင်အဝတ်အစားတွေဝတ်ဆင်ပြီးနှစ်ဖက်တိုက်ခိုက်ကြတဲ့ပုံမျိုးပြန်လည်တရုတ်ဆောင်ခဲ့ကြပါတယ်။ဒီစစ်ပွဲဟာ1862ခုနှစ်မေလ5ရက်နေ့ကတိုက်ခဲ့ကြတဲ့စစ်ပွဲဖြစ်ပြီးတော့မက္ကဆီကန်တပ်တွေကပြင်သစ်တပ်တွေကိုအနိုင်ရခဲ့တာပါ။မြို့တော်ရဲ့အရှေ့ဘက်မှာနေထိုင်ကြတဲ့ Benon de los Banos ဒေသခံတွေကလည်းပါဝင်ခဲ့ပြီးပြင်သစ်နဲ့မက္ကဆီကိုနှစ်ဖက်စစ်သားတွေအဖြစ်တရုတ်ဆောင်ခဲ့တာပါ။မက္ကဆီကန်တွေကိုကူညီပြီးပြင်သစ်တွေကိုတိုက်ပေးခဲ့တဲ့ဌာနေတိုင်းရင်းသားဇက်ကဖိုလက်စတက်တွေအဖြစ်လဲပါဝင်တရုတ်ဆောင်ခဲ့ကြပါတယ်။အဲ့ဒီအချိန်တုန်းကကမ္ဘာအင်အားအကောင်းဆုံးစစ်တပ်အဖြစ်သတ်မှတ်ခံထားရတဲ့တတိယမြောက်နပိုလီယံရဲ့တပ်တွေကိုအောင်နိုင်ခဲ့တာပါ။နောက်တစ်နှစ်အကြာမှာတော့ပြင်သစ်ဧကရေနပိုလီယံပို့လိုက်တဲ့တပ်တွေကမက္ကဆီကိုစီးတီးမြို့တော်ကိုသိမ်းပိုက်ခဲ့ပြီးအဲ့ဒီအချိန်ကအစိုးရဖြစ်တဲ့ဗန်တီနိုဟွာရက်အစိုးရကိုထွက်ပြေးစေခဲ့ပါတယ်။အခုလိုပွဲတွေကျင်းပပေမဲ့လည်းမက္ကဆီကိုနိုင်ငံမှာတော့အဲ့ဒီနေ့ကိုတရားဝင်ရုံးပိတ်ရဖြစ်မတက်မှတ်ထားပါဘူး။အမေရိကန်ပြည်ထောင်စုမှာတော့အဲ့ဒီမေလ5ရက်နေ့ကိုရှင်ကွန်ဒီမေယိုနေ့အဖြစ်သတ်မှတ်ဆင်နွှဲကြပါတယ
်။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်ကီးဝက်စ်မြို့မှာအမှုပညာစပိန်အလှပြရင်တွေစီတန်းလှည့်လှည့်တာတွေလုပ်ခဲ့ပါတယ်။စပိန်တွေကိုစွန့်ပစ်ပစ္စည်းတွေသုံးပြီးတော့အလှဆင်ထားတာပါ။စုပစ်ထားတဲ့ကားတွေကအစိတ်ပိုင်းတွေနဲ့တခြားတန်တူတန်ဆာတွေကိုသုံးပြီးတော့စပိန်တွေကိုပုံစံအမျိုးမျိုးဖန်တီးကြပါတယ်။တချို့စပိန်တွေမှာဆိုရင်အလံတွေတက်ဆင်ထားသလိုတချို့စပိန်တွေကတော့ရွက်လေပုံစံအလှပြရည်အဖြစ်တိဆောက်ထားတာပါ။ကားရည်စီးနိုင်တဲ့ပူပေါင်းလေးတွေမှုတ်ထုတ်နေတဲ့စပိန်လေးတွေပါဝင်သလိုရေငကားနဲ့ကျင်းကားတွေပါဝင်တဲ့ခြားရဟတ်တက်ဆင်ထားတဲ့စပိန်ပုံစံတွေလည်းပါပါတယ်။ဖပီယိုကိနက်တစ်ရုပ်ထုစီတန်းလှည့်လည်ပွဲဟာဒေသခံအမှုပညာရှင်တွေအတွက်လဲကျင်းတဲ့ဆရာပါလို့ဒီဒေသခံအမှုပညာရှင်တဦးဖြစ်တဲ့ Stanley Papio ကပြောပါရရှင်။
ထိုင်းနိုင်ငံကစစ်သားခင်ရောင်းသူတို့ကမြောင်ကြီးကိုတုံးပြီးစစ်သားဝက်သားတွေကင်းနေပါတယ်။ရောင်းပြန်ဟန့်နိုင်တဲ့မှန်အသေးလေးပေါင်း1000လောက်ကိုတုံးပြီးစစ်သားတွေကိုကင်းနေတာပါ။သူ့နာမည်ကတော့စီလာဆူသရက်ဖြစ်ပြီးထိုင်းနိုင်ငံဘန်ကောက်မြို့ကမိုင်60အကွာလမ်းဘေးမှာနေအောင်ကြီးစွမ်းအင်ကိုရောင်းပြန်ဟက်စူးစီးစေပြီးတော့အခုလိုကြက်တွေကိုกินနေတာဖြစ်ပါတယ်စူးစီးထားတဲ့နေအောင်ကြီးဟာလုံလောက်တဲ့အပူကိုပေးပြီးမိကင်တဲ့ဆက်ကပေးတဲ့အပူလောက်နီးပါအသုံးဝင်ပါတယ်ကြက်တကောင်กินဖို့အတွက်12မိနစ်လောက်အချိန်ကြာပါတယ်နေအောင်ကြီးစွမ်းအင်ကိုသုံးတဲ့အတွက်တန့်ရှင်းပြီးတော့မိကုန်းနဲ့กินပါတယ်သူအခုလိုกินတာ20လောက်ရှိနေပြီဖြစ်ပြီးသူဆက်ဆက်လှုပ်ချင်းတော့ကတော့အိမ်နီးချင်းတွေကသူ့ကိုယူသွားပြီလို့ဝိုင်းပြောကြပါတယ်20လုံးအခုလိုကြက်သားကိုกินနေပေမဲ့လည်းနာမည်မကြီးလာပဲသူအခုလိုလုပ်နေတဲ့ပုံကိုဗီဒီယိုမှတ်တမ်းတင်ပြီးအင်တာနက်ပေါ်မှာတင်လိုက်မှနာမည်ကြီးသွားတာပါအခုချိန်မှာတော့ပတ်ချက်ပူရီခရိုင်ကိုနိုင်ငံတော်ဝန်ကလူတွေလာပြီးသူ့ကြက်သားခင်ကိုလာမြည်နေကြပါတယ်ခင်ဗျာ
ထူးခြားစံပြသတင်းများအစီအစဉ်ကိုကြားခဲ့ရတာဖြစ်ပါတယ် VOA American တန်ကတင်လာနေမယ့်နောက်ဖက်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့24ဒုကနေပြန်လဲပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ view မြန်မာပိုင်းကတင်းနေလာနေမနခင်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားကနောက်ဆုံးပြုလုပ်လိုက်တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုအတွက်ကုလသမဂ္ဂလူညွန်ရေးကောင်စီကအင်္ဂါနေ့မှာအရေးပေါ်ဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်ကီလိုမီတာ 4,500 ကျော်ရောက်ရှိနိုင်ပြီးအဆင့်နှစ်ဆင့်ပေါက်ကွဲနိုင်တဲ့လောင်စာရည်ဖြစ်ဒုံးကျည်အမျိုးအစားအသစ်ကိုမြောက်ကိုရီးယားကတနင်္ဂနွေနေ့မှာစမ်းသပ်ပြုလုပ်လိုက်ပြီးတဲ့နောက်မှာအမေရိကန်ပြည်ထောင်စုဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ကအရေးပေါ်ဆွေးနွေးပွဲကိုခေါ်ယူလိုက်တာဖြစ်ပါတယ်အမေရိကန်တို့ရဲ့လှုပ်ဆောင်မှုနဲ့ပတ်သက်ပြီးတော့လည်းမြောက်ကိုရီးယားကဒီကနေ့မှာပဲအစိုးရပိုင်းသတင်းဌာနကနေသတိပေးပြောကြားလိုက်ပါတယ်ကျောင်းနိုင်ငံဘေကျင်းမြို့တော်မှာကျင်းပနေတဲ့ခေတ်သစ်ပိုလမခေါ် One Belt One Road တခုတည်းသောရပ်ဝန်းတဲ့လမ်းမကြီးများဆိုင်ရာညီလာခံကိုကုလသမဂ္ဂနဲ့ IMF နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ကြီးတို့အပါအဝင်ကမ္ဘာလုံးဆိုင်ရာအဖွဲ့အစည်းကြီးတွေနဲ့နိုင်ငံပေါင်း29နိုင်ငံကတိုင်းပြည်ခေါင်းဆောင်တွေတက်ရောက်နေကြတာပါဒီညီလာခံကိုတက်ရောက်နေတဲ့သီရိလင်္ကာဝန်ကြီးချုပ်ကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့ညီလာခံပြင်ပမှာတနင်္ဂနွေနေ့ကတီးခြားတွေ့ဆုံပြီးနှစ်နိုင်ငံအကြားတမိုင်းအစဉ်လာရှိခဲ့တဲ့ဆက်ဆံရေးပေါ်အခြေခံပြီးအနာဂတ်မှာဆက်ဆံရေးတွေတိုးမြင့်လှုပ်ဆောင်သွားကြဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။ဘေကျင်းမြို့မှာကျင်းပနေတဲ့ဒီညီလာခံကိုတက်ရောက်ဖို့အိန္ဒိယကကိုယ်စားလှယ်မပို့ဆောင်ခဲ့တဲ့အပြင်တရုတ်နိုင်ငံကကမကထပြုလှုပ်ဆောင်တဲ့ဒီကမ္ဘာလုံးဆိုင်ရာသဘောတူညီချက်မှာပါဝင်တဲ့နိုင်ငံတွေအနေနဲ့စီမံခန့်ခွဲဖို့ခက်ခဲတဲ့ကြွေးမီပြဿနာဝန်ထုပ်ဝန်ဘိုးကိစ္စရပ်နဲ့ကြုံရနိုင်တဲ့အကြောင်းကိုပါသတိပေးလိုက်ပါတယ်။တရုတ်သမ္မတရှီကျင်းပင်ဟာကမ္ဘာတဝန်းကုန်သွယ်ရေးလမ်းကြောင်းတွေကိုဖွင့်ပေးမဲ့သူ့ရဲ့ခပ်လမ်းမကြီးစီမံကိန်းအတွက်တိုက်တွန်းလှုပ်ဆောင်ချက်တရားဖြစ်တဲ့နေ့ကကမ္ဘာကောင်းဆောင်အနေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ
်။ထိတိုက်ရောက်နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတွားခဲ့တာပါ။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးတော့အသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOA ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။နိုင်ငံတကာကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးသားရပျော်ရွှင်ချမ်းမြေ့ကြပါစေ။ကျွန်တော်ဆံမိုးပါပါခင်ဗျာ
This program has come to you from the Voice of America, Washington.